Welcome to the Voice of America in Burmese.
မင်္ဂလာနက်ခင်းမှတော်တာရှင်များရှင်2019ခုနှစ်မေလ28ရက်တနင်္ဂနွေနေ့မနက်ခင်း VOA စီစဉ်တွေကိုမဲခင်ပြောင်စုမျိုးတော်ဝါရှင်တန် DC ကနေမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီအထိလိုင်းဒိုမီတာ32 40 49နဲ့50တို့ကနေတိုက်ရထုံးလွှင့်ပေးနေပါတယ်စမိုင်းအတန်းစမဒီမနက်အတွက်စီစဉ်တွေကိုတင်ဆက်ပေးသွားမှာပါ
မင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇောင်းလိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့ G7ထိပ်တည်ညီလာခံကအမေရိကန်မှာပါတဲ့သဘောတူညီချက်ကိုထုတ်ပြန်လိုက်ပါတယ်။ရန်ကုန်အင်းစင်မှာမနေ့ကကျင်းပတဲ့မဘာသာညီလာခံကိုပြည်သက်ထောင်ချီတက်ရောက်ခဲ့ပါတယ်။ကိုရီးယားကျွန်းဆွယ်ကိုတက်ပြတ်မြောက်အမေရိကန်စစ်တမောဆစ်လွတ်လိုက်ပါတယ်။ဒီလိုထူးခြားတဲ့တဲ့တွေကိုဒေါက်ခင်ကျွတ်တဲ့နဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
။ဟုတ်ကဲ့ပါရှင်။တဲ့တွေပြီးမှတော့တာရှင်နေနာဆင်ကြမှာကရှီတင်ကြီးဥကိုနီကိုတနက်နဲ့လှုပ်ကြံထွက်ပြေးသွားတဲ့တရားခံကိုလိုက်လံဖမ်းဆီးပေးရင်တနက်ထိမှန်သေးဆုံးခဲ့ရတဲ့အငှားရမောင်ကိုနေဝဲအမှုနဲ့ပတ်သက်ပြီးတော့ရန်ကုန်တိုင်းမြောက်ပိုင်းခရိုင်တရားရုံးမှာရှီနေကိုစလဲစာတင်သွင်းလိုက်ပြီးဖြစ်ပါတယ်။
မင်းများတော့ပေါ့နော်ရပိုင်းကျင်တရားရုံးမှာရစစ်ရှိမှ45မြင်းဆောင်2018ဆွဲဆိုတဲ့ပုံမှန်က3နှစ်မြင်
းဒီမှုမှာလိုက်ပါဆောင်ရွက်ပေးနေတဲ့တရားလွှတ်တော်ရှင်နေဦးရောဘတ်ဆောင်ကခုလိုပြောသားတာကိုမကြခင်မှာပြေဆုံးနားဆင်ရမှာပါဒါပြင်ဦးအောင်ခေရဲ့မြန်မာရေးသုံးသပ်ခြင်းနဲ့ EDM အင်္ဂလိပ်စာသင်ခန်းစာစီစဉ်တွေကိုလည်းဒီမနက်မှနားဆင်ကြဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တဲရောက်သတင်းတွေကိုကိုစောဝင်းလိုင်းနဲ့ဒေါက်ခင်မျိုးသက်တို့ကကြီးညာပေးသွားပါမယ်ရှင်
G7 ဆက်မှုထိပ်သီးခုနှစ်နိုင်ငံဆီစီဝဲကထုတ်ပြန်တဲ့ကြေညာချက်မှာအရင်ကမလုပ်ဘူးတဲ့လောက်ရတစ်ခုအနေနဲ့အရေးကြီးတဲ့ကိစ္စရတစ်ခုအတွက်အမေရိကန်ပြည်ထောင်စုကိုချမ်းလတ်ထားခဲ့ပါတယ်။နောက်ဆုံးထုတ်ပြန်တဲ့ကြေညာချက်အရအမေရိကန်ပြည်ထောင်စုကလွဲလို့ဥရုယာစီပြောင်းလဲမှုရော့ကျရေးအတွက်ဝိုင်းဝန်းလှုပ်ဆောင်ကြဖို့သဘောတူခဲ့ကြတာဖြစ်ပါတယ်။ရာသီဥတုပြောင်းလဲမှုနဲ့ဆိုင်တဲ့ကိစ္စရတွေနဲ့ပဲရစ်သဘောတူညီချက်ကိုအမေရိကန်ပြည်ထောင်စုကပြန်လဲတုံ့တက်နေစေကာလဖြစ်တာကြောင့်အများသဘောတူဆုံးဖြတ်ချက်ထဲမှာပါဝင်နိုင်တဲ့အနေအထားမရှိသေးဘူးလို့ G7 ထိပ်သီးညီလာခံကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒီဖြစ်စဉ်ကိုနားလည်သဘောပေါက်ထားတဲ့အတွက်ကနေဒါ၊ပြင်သစ်၊ဂျာမနီ၊ဂျပန်၊ UK နိုင်ငံတို့ကအစိုးရအကြီးအကဲတွေအပါအဝင်ဥရောပကောင်စီ၊ဥရောပကော်မရှင်တို့ကဥက္ကဋ္ဌတို့အနေနဲ့ Paris သဘောတူညီချက်ကိုအများဆုံးအကောင့်ထဲဖော်ကြဖို့တနိဋ္ဌာန်ပြုကြောင်းကြေညာချက်မှာဖော်ပြထားပါတယ်။ကာဗွန်ဒိုင်အောက်ဆိုက်ဒ်အယူဆိတ်မှုရော့ကျရေးလွန်ခဲ့တဲ့နှစ်နှစ်တုန်းကနိုင်ငံပေါင်း195နိုင်ငံကကိုယ်စားလှယ်တွေအကြရရှိခဲ့တဲ့သမိုင်းဝင် Paris သဘောတူညီချက်ကနေအမေရိကန်ပြည်ထောင်စုနှုတ်ထွက်ရေးမထွက်ရေးအချင်းယူဆုံးဖြတ်ဖို့လိုနေသေးတယ်လို့ G7 ထိပ်သီးညီလာခံကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ Paris သဘောတူညီချက်အတွက်အပြစ်သားဆုံးဖြတ်ချက်ကိုရှေ့သတင်းပတ်အတွင်းမှာချမှတ်မယ်လို့အီတလီနိုင်ငံဆီစီလီကျွန်းမှာကျင်းပတဲ့ G7 ထိပ်သီးဆွေးနွေးပွဲပြီးဆုံးကနေအလို့သဘောတွေ့ဆုံတဲ့နေ့လယ်စာစာပွဲမှာသူရဲ့ကိုပိုင် Twitter လူမျိုးကိုရင်ကတဆင်တမရဒေါ်နယ်ထရမ့်ကကြေညာလိုက်ပါတယ်
။ American တမရဒေါ်နယ်ထရမ့်ရဲ့အာဏာသွင်းပြောင်းရေးအဖွဲ့နဲ့ Russia အစိုးရတို့ကြားမှာတိဝက်ဆက်သွယ်ရေးလမ်းကြောင်းတစ်ခုထားရှိသွားဖို့ဖြစ်နိုင်ခြင်းနဲ့ပတ်သက်ပြီးတမရရဲ့တမန်လက်ဖြစ်ထိတ်တန့်အကြံပေးလက်ဖြစ်တဲ့ Jared Kushner နဲ့ American နိုင်ငံဆိုင်ရာ Russia တမန်ကြီးတို့ဆွေးနွေးခဲ့ကြတယ်ဆိုတဲ့သတင်းတွေနဲ့ပတ်သက်ပြီးမေးမြန်းတဲ့အခါမှာနိုင်ငံတော်လုံခြုံရေးအကြံပေး Mr. McMaster ကအခုလိုလှုပ်ဆောင်ဟိုဟာလုံယုတ်လှုပ်ဆန်းလို့ပြောကြားခဲ့ပါတယ်။ McMaster ဟာအီတလီနိုင်ငံတာအိုမီလန်မှာရောက်နေတာဖြစ်ပြီး G7 ဆက်မှုထိပ်သီးခုနှစ်နိုင်ငံဆွေးနွေးပွဲဘေးပန်းမှာပြောကြားခဲ့တာဖြစ်ပါတယ်။သူဟာသမ္မတထရမ့်ရဲ့ထိတ်တန့်အကြံပေးကိုရှနန်နဲ့ပတ်သက်ပြီးအထူးပြောဆိုတာမရှိပေမဲ့သူတို့အစိုးရအဖွဲ့တွေကတစုံတစ်ယောက်ကရုရှားနဲ့ဖြစ်စေရုရှားတန်ရုံနဲ့ဖြစ်စေလျှို့ဝှက်ဆက်သွယ်ရေးလမ်းကြောင်းဖွင့်ဖို့လုပ်နေမယ်ဆိုရင်စိုးရိမ်မှုရှိမရှိမေးမြန်းတဲ့အခါမှာတော့ဒါဟာလုံယုတ်လှုပ်ဆန်းမှုစိုးရိမ်စရာမရှိဘူးလို့ဖြေကြားခဲ့ပါတယ်။ဒါကဝါရှင်တန်ပို့သတင်းစာကြီးကတောက်ချနေမှာဖော်ပြခဲ့ဒါဖြစ်ပြီးဒီလိုလောက်တာဟာသူတို့ရဲ့ကျန်းသစ္စာချိန်ဆပွဲကျိုးဆွေးနွေးမှုတွေကိုစောင့်ကြည့်တာမခံရအောင်ကာကွယ်တဲ့အနေနဲ့လောက်တာလို့တောက်ကြနေကအမေရိကန်တာဝန်ရှိသူတွေပြောတာကိုကိုးကားပြီးဖော်ပြခဲ့တာဖြစ်ပါတယ်
။ဗြိတိန်ရဲတပ်ဖွဲ့ကမန်ချက်စတာမြို့အသေးခံဘုံခွဲမှုနဲ့ဆိုင်တဲ့စုံစမ်းစစ်ဆေးမှုမှာတိုးတက်မှုတွေရှိလာတဲ့အတွက်အကြမ်းဖက်မှုအန္တရာယ်သတိပေးနှိုးဆော်ချက်ကိုအမြင့်ဆုံးအဆင့်ကနေစနေနေ့မှာတဆင့် short chat တက်မှတ်လိုက်ကြောင်းဝန်ကြီးချုပ် Theresa May ကကြေညာပြောကြားလိုက်ပါတယ်။တင်းနယ်လာနေ့ကမန်ချက်စတာအားကစားရုံမှာအသေးခံဘုံခွဲတိုက်ခိုက်မှုဖြစ်သွားခဲ့ပြီးတဲ့နောက်ဗြိတိန်ရဲ့အကြမ်းဖက်မှုအန္တရာယ်သတိပေးနှိုးဆော်ချက်ကိုအမြင့်ဆုံးအဆင့်အထိတက်မှတ်လိုက်ပြီးလက်နက်ကင်ရဲတပ်ဖွဲ့တွေကိုကူညီဖို့စစ်သားတွေကိုဆစ်လွတ်ထားကြောင်းဝန်ကြီးချုပ် Theresa May ကအင်္ဂါနေ့မှာကြေညာခဲ့တာဖြစ်ပြီးနောက်ထပ်တိုက်ခိုက်မှုဖြစ်နိုင်ခြေရှိတယ်လို့လည်းသတိပေးခဲ့တာပါ။အကြမ်းဖက်မှုအန္တရာယ်ဖြစ်နိုင်ခြေအမြင့်ဆုံးကနေတဆင့် short chat လိုက်ပြီးမယ်လဲနောက်ထပ်တိုက်ခိုက်မှုဖြစ်နိုင်ခြေရှိတယ်လို့ယူဆထားစေဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်အစောပိုင်းကအမေရိကန်ပေါ့ပ်ဆိုတော့ Ariana Grande ရဲ့ဂီတဖျော်ဖို့ဘဲမှာဖြစ်သွားခဲ့တဲ့အသေးခံဘုံခွဲမှုနဲ့ဆက်နွယ်တဲ့သ ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ ထင်းချုပ်ဖောက်ခွဲမှုထပ်မံပြုလုပ်ခဲ့ရကြောင်းလဲရဲတပ်ဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်အခုချိန်ထိစစ်ဆေးမေးမြန်းမှုအတွက်အမျိုးသားဆက်တဦးကိုထိမ့်သိမ်းထားတယ်လို့ဗြိတိန်ရဲတပ်ဖွဲ့ကပြောပါတယ်
ဖရစ်တန်နိုင်ငံမန်ချက်စတာမှာတနင်္လာနေ့ကအသက်နှစ်ဆယ်နှစ်အရွယ်လီဗျာစာတီဗြိတိန်စီကိုတည်ရလာရုံသာမကပဲလီဗျာနိုင်ငံတကအုတ်ထုတ်မှုအာဏာကိုလုနေကြတဲ့အစိုးရတွေနဲ့ပြည်ရင်းကလက်နက်ကိုင်အဖွဲ့တွေကြားငြင်းချင်းရရဖို့စူးစမ်းနေမှုတွေကိုပါထိခိုက်လာစေတာဖြစ်ပါတယ်မန်ချက်စတာဘုံခွဲမှုကြောင့်လူပေါင်း22ဦးသေဆုံးခဲ့ပြီးကလင်းငယ်အများစုပါဝင်လူသားချင်းပေါင်းများစွာထိခိုက်ဒဏ တွေကပါနောက်ွယ်ကနေပြိုင်နေကြတာဖြစ်ပါတယ်သူတို့အားလုံးဟာ Manchester တက်ခိုင်မှုပါတာမကတောက်တန်နဲ့ IS စစ်သွေးကြော်ရဲ့ Egypt နိုင်ငံကကော့ပတစ်ခရစ်ယာန်နဲ့တိုက်ခတ်မှုတွေကိုပါအခွင့်ကောင်းယူပြီးသူတို့ပြိုင်ဘက်တွေကဘယ်သူအဆက်ဆက်မှုရှိမရှိမစင်စားပဲတစ်ဖက်ကိုအပြစ်ဖို့ဖို့အတွက်ကြိုးစားနေကြတာပါအထူးသဖြင့်လေဗျနိုင်ငံမြို့တော် Tripoli မှာတိုက်ခိုက်မှုအရှိန်မြင့်လာခဲ့တာမို့လေဗျငင်းကြဲရဖို့ဦးဆောင်ပြီးကြိုးပမ်းနေတဲ့ကုလသမဂ္ဂအထူးတန်တမာမာတင်ကော့ပလာရဲ့လှုပ်ဆောင်မှုတွေဟောအယားမထင်ဖြစ်စေခဲ့ပါတယ
်UAE ဘီကန်တန်ရဲ့မနက်ဖြန်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် UAE ဘီကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာမဘာသာလို့ခေါ်တဲ့အမျိုးဘာသာသာသနာဆန့်ဆွဲရေးအဖွဲ့ဝင်တန်ခါတော်တွေတိလရှင်နေတဲ့ဒီအဖွဲ့ကိုထောက်ခံသူတချို့ဟာမနစ်စနေနေ့ကအင်းစိန်မြို့နယ်အတွင်းမှာရှိတဲ့အောင်ဆန်းတော်ရတပ်ဦးကျောင်းတိုင်မှာစီအိုပဲကျင်းပခဲ့တာမှာတယောက်သူပေါင်းထောင်နဲ့ချီရှိခဲ့တယ်လို့ဆိုပါတယ်လူမျိုးရေးဘာသာရေးတင်းမာမှုတွေဖြစ်ပေါ်အောင်လုံဆောင်ဟောပြောတယ်လို့ဆွဆွဲခံနေရတဲ့မဘာသာအဖွဲ့ဟာတန်ခါအဖွဲ့စီအခြေခံစင်းမြင်လှုပ်ထုံးလုံနေတဲ့ညီညွတ်ချင်းမရှိကြောင်းဆုံးဖြတ်ထားပြီးဖြစ်တဲ့အတွက်မဘာသာအဖွဲ့ဟာတရားမဝင်အဖွဲ့အစည်းဖြစ်တာကြောင့်ဇူလိုင်လ15ရက်နေ့မတိုင်ခင်ဒီအဖွဲ့ကိုဖျက်သိမ်းပေးဖို့မဟာနာနိုင်ငံတော်တန်ခါမဟာနာယကအဖွဲ့48ပါးစုံကြီးပြင်ဆင်မှအထူးအစည်းအဝေးကမေလ23ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ထားပြီးနောက်မှာဒီစည်းအဝေးကျင်းပတာပါမဟာနာရဲ့ဆုံးဖြတ်ချက်အပေါ်အဖွဲ့ဝင်တွေကိုအတိပေးရှင်းလင်းဖို့အတွက်မဘာသာအဖွဲ့ဗဟုဥက္ကဋ္ဌဗဒန္တတီလောကဘိဝန္တကဒီစည်းအဝေးခေါ်ယူလိုက်တာလည်းဖြစ်ပါလေမဟာနာရဲ့ဆုံးဖြတ်ချက်ကြောင့်မဘာသာ၄နှစ်ပြည့်နှစ်ပတ်လည်ညီလာခံကိုမကျင်းပနိုင်တော့ကြောင်းလဲစနေနေ့ကကျင်းပတဲ့မဘာသာစည်းအဝေးဖိတ်ကြွားလာမှာဖော်ပြထားပါတယ်မဘာသာဥက္ကဋ္ဌဆရာတော်ဗဒန္တတီလောကဘိဝန္တကတော့မဟာနာနဲ့မဘာသာကွဲအောင်ကြံစည်နေသူတွေရှိနေပြီးမဘာသာနာမည်မသုံးဖို့ဆုံးဖြတ်ချက်မှာနိုင်ငံတော်တန်ခါမဟာနာယကအဖွဲ့ကအဓိကတရားခံမဟုတ်ဘူးလို့စနေနေ့ကကျင်းပတဲ့ဇီဝဝဲမှာမင်ကြားခဲ့ပါတယ်။မဘာသာအဖွဲ့ကိုတရားမဝင်အဖွဲ့စီအဖြစ်မဟာနာကကြီးညာထားပေမဲ့လည်းသူတို့အဖွဲ့ကိုဖျက်သိမ်းသွားမှာမဟုတ်ဘူးလို့ဝိုင်းရင်မဘာသာဆရာတော်တပားရဲ့ပြောကြားချက်ကိုကိုကပီ AP သတင်းမှာဖော်ပြထားပါတယ
်။မြောက်ကိုရီးယားရဲ့ပက်ထင်းတပ်ဒုံးကျင်တဲ့နျူကလ িয়ার အစီအစဉ်တွေကိုဟန်တားဖို့အတွက်မြောက်ကိုရီးယားကိုသတိပေးတဲ့အနေနဲ့အမေရိကန်ကတက်တရမြောက်ဒင်းတင်စစ်သင်္ဘောဒဇင်းအပါအဝင်စစ်သင်္ဘောအုပ်စုတစ်ခုကို Pacific Intelligence Database ကိုဆင်လွတ်လိုက်ပါတယ်။ကမ္ဘာအကြီးဆုံးစစ်သင်္ဘောတွေတက်ကတစ်ခုဖြစ်တဲ့ USS Nimitz လင်းတင်သင်္ဘောဟာ USS Carl Vinson နဲ့ USS Ronald Reagan တို့နဲ့အတူ Pacific သမုဒ္ဒရာအနောက်ဘက်ခြမ်းမှာပူးပေါင်းမှာဖြစ်တယ်လို့ပြောပါတယ်။ American စစ်တပ်ဘက်က data တစ်ခုတည်းကိုအခုလိုလင်းတင်စစ်သင်္ဘော300တပြိုင်တည်းဆင်လွတ်လို့မရှိပါဘူး။ဒါပေမဲ့မြောက်ကိုရီးယားရဲ့ nuclear နဲ့ဒုံးကျည်ချင်းချောက်မှုအန္တရာယ်တိုးလာနေတာက American သမ္မတ Donald Trump တို့ကြီးမားတဲ့လုံခြုံရေးဆိုင်ရာစိန်ခေါ်မှုတည်းဖြစ်နေပါတယ်။
အာဖဂန်နစ္စတန်နိုင်ငံအရှေ့ပိုင်းမှာအစိုးရတပ်ဖွဲ့ဝင်တွေလိုက်ပါလာတဲ့ဂျင်ဒန်းကိုကားနဲ့အတေကံဘုံခွဲတိုက်ခတ်ခဲ့တဲ့အတွက်အနည်းဆုံး18ဦးသေဆုံးပြီး6ဦးထိခိုက်ဒဏ်ရာရသွားခဲ့ပါတယ်။စနေနေ့ကခုစ်မြို့မှာဖြစ်သွားခဲ့တဲ့တိုက်ခိုက်မှုဟာအဲ့ဒီဒေသမှာရှိနေတဲ့အမေရိကန်တပ်ဖွဲ့တွေကိုလုံခြုံရေးတာဝန်ယူပေးနေတဲ့အာဖဂန်အထူးတပ်ဖွဲ့တွေကိုပြစ်မှတ်ထားတိုက်ခတ်ခဲ့တာဖြစ်တယ်လို့အရာရှိတွေကပြောပါရခင်ဗျာ
။American လေကြောင်း AA ပိုင်းလေယာဉ်နဲ့ Like Balar, a key that you are Jetabrinica, North Carolina, Pinega, Charlotte, Douglas, Nanganaga, Lizima, Lin and Tepu, Pinsin is a Mabe, Limego, Kaipu, Josa Gabi, Lin Bogani, Concha, Tabiki, Tugo, Lin Siki, then Lina, Ubri, Chopamune, Lijang, Tawashiduriga, Pansi, Tainting Labari, Duha, Nemaning and Tama, Titaga, King and Lumio to Upi, Namega, Go Tonlon, Saint Pibari, Duha English, Agate, Mapion, and the Dubada Kulu, Lodesura, Matia, Dibabulu, Anabaniga, Piobari, Tajanima, Tia, Young Topo. တော့လုတ်ခဲ့ပြီမယ်ခင်းစကပြောစကပြံမရတီးတဲ့အတွက်သူ့အမှုကိုကြားနာရမယ်ရက်ကိုရွှေဆိုင်ခဲ့တယ်လို့ CNN သတင်းမှာဖော်ပြထားပါတယ်သူကအမေရိကန်လေကြောင်းခီးတဲ့မှာငါးနှစ်လေးနှစ်မှာလိုက်ပါလာသူဖြစ်ပြီးလင်းပြေးလမ်းပေါ်တက်ဖို့လုပ်နေခြင်းမှာထွက်ပြေးဖို့ကြိုးစားခဲ့တာပါသူဟာထိုင်းနေရာကနေလင်းတကမာကြီးစီသွားပြီးဖွင့်ဖို့ကြိုးစားချိန်မှာလင်းမဲတားခဲ့တဲ့အတွက်ကြိုက်ခဲ့တာလည်းဖ
ကိုယ်စုံဝင်လာတဲ့ဒေါခင်မျိုးတက်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါ။အခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်။အရင်ဆုံးတော့ရှင်းနေကြီးဦးကိုနီလှုပ်ကြံမှုမှာတရားခံကိုလိုက်လံဖမ်းဆီးပေးရင်သိဆုံးရတဲ့အငှားရင်ပေါင်းကိုနေဝင်းရဲ့အမှုနဲ့ပတ်သက်ပြီးတော့တင်ဆက်ပေးကြပါမယ်။ရှင်းနေကြီးဦးကိုနီကိုတနက်နဲ့လှုပ်ကြံထွက်ပြေးသွားတဲ့လူသက်တရားခံကိုလိုက်လံဖမ်းဆီးပေးရင်တနက်ထိမှန်သိဆုံးခဲ့ရတဲ့အငှားရင်ပေါင်းကိုနေဝင်းလူသက်မှုမှာကျင်းသူဇနီးရဲ့ရှင်းနေအဖြစ်လိုက်ပါဆောင်ရွက်နိုင်ဖို့မြန်မာနိုင်ငံရှင်းနေများကွန်ရက်ကရှင်းနေတွေဘက်ကရန်ကုန်တိုင်းမြောက်ပိုင်းခရိုင်တရားရုံးမှာရှင်းနေကိုယ်စားလှယ်စာတင်သွင်းလိုက်ပြီးဖြစ်ပါတယ်။ဦးကိုနီရဲ့အမှုတွေကိုနေဝင်းလူသက်မှုမှာတရားခံမပြည့်စုံတာအမှုတည်ဆောက်မှုအားနည်းချက်တွေရှိနေတဲ့ဒီအမှုကိုခိုင်မာအောင်တည်ဆောက်နိုင်ဖို့နောက်တိုးတရားခံတွေထပ်တိုးပြီးတော့စွန့်စွန့်တမန်ဆောင်ရွက်သွားကြမယ်လို့ပြောဆိုလိုက်ပါတယ်။ပြည်စုံကိုမဆုမုံကပြောပြပေးပါလိမ့်မယ်။
ဟုတ်ပါတယ်ပြီးခဲ့တဲ့2018ခုနှစ် January 29ရက်နေ့ညနေပိုင်းတုန်းကရန်ကုန်ပြည်ပဆိုင်ရာလေစိမ့်မှာပြည်ပခီးစဉ်ကနေပြန်လာတဲ့ NLD ပါတီရဲ့ဥပဒေအကြံပေးရှင်နေကြီးဦးကိုနီကိုတနက်သမားကြည်လင်းကနှထင်ကိုတနက်နဲ့တိတ်ပြီးလှုပ်ကြံတက်ဖြတ်လိုက်ပါတယ်လှုပ်ကြံတက်ဖြတ်ပြီးချင်းမှာပဲလက်တရခံကိုလေစိမ့်ဝင်းနေကတက္ကစီရင်မောင်းနေတဲ့တာဝန်သိပြည်သူတွေကလိုက်လံဖမ်းဆီးတဲ့အခါမှာတော့နောက်လက်ပြန်ပစ်လိုက်တဲ့ကြည်လင်းရဲ့တနက်ထိမှန်ပြီးကိုနေဝင်းတေဆုံးခဲ့ရပါတယ်တေဆုံးသူကိုနေဝင်းမှာကြည်ရည်သူဇနီးမဆုတက်ခိုင်တဲ့လူမမဲကလေးငယ်တွေကြာရိတ်ခဲ့ပြီးကိုနေဝင်းကိုဂုဏ်ပြုသောအဖြစ်အဲ့ဒီမိသားစုအနာကက်ရက်တီနိုင်ရေးအတွက်ကိုအလှရှင်တွေစေတနာရှင်တွေကဝိုင်းဝန်းကူညီပေးခဲ့ကြပါတယ်အလားတူပဲကိုနေဝင်းအသက်ခံရမှုတရားရုံးတင်စစ်ဆေးနိုင်မှုအတွက်မြန်မာနိုင်ငံရှိနေများကိုရက်ကတရားလွှတ်တော်ရှိနေဒေါခင်မိုးမိုးနဲ့အတူဥရောပဆောင်တို့ကကိုနေဝင်းရဲ့ဇနီးမဆုတက်ခိုင်ရဲ့ရှေ့နေတွေအဖြစ်လိုက်ပါဆောင်ရွက်နိုင်မှုရန်ကုန်တိုင်းမြောက်ပိုင်းခရိုင်တရားရုံးမှာကိုစလဲစာကိုမေလ26ရက်နေ့ကတင်သွင်းလျှောက်ထားခဲ့ကြတယ်လို့တရားလွှတ်တော်ရှိနေဥရောပဆောင်က VOA မြန်မာပိုင်းကိုပြောပါတယ်
ဒီမင်းရတော့ပေါ့နော်မြောက်ပိုင်းခရိုင်တရားရုံးမှာရာစုစီးမှု45မြင်းဆောင်2018ဆွဲဆိုတဲ့ပုံမှန်ကသုံးလနီးနီးမြင်းဆောင်34မြင်းဆောင်200နဲ့ပြည်သူရစီရင်ပါ5ရောက်ပေါ့ဆွဲဆိုကြတဲ့အမှုမှာနော်ဒီမြမစီရင်ကောင်ဦးနေဝင်းရဲ့ကျန်းရေးသူဇနီးတဲ့မင်းနာသူလက်ရှိသက်ခံရရှိနေအဖြစ်နဲ့ရှင်းနေကိုယ်ရဲ့တော့သွားတင်ရင်းဖြစ်ပါတယ်အဲလိုတင်ရခြင်းအကြောင်းရင်းကအဲဒီအမှုကိုတိစောက်တဲ့နေရာမှာအာဏာချုပ်တွေရှိတယ်လို့ကျွန်တော်တို့ကယုံကြည်တယ်အဲဒီအာဏာချုပ်တွေကဘာလဲဆိုတော့စည်ရခံမပြည့်စုံဘူးနောက်ပြီးတော့စက်တီထဲတဲ့နဂါးလေးကိုတက်တီရှင်းနေဆဲဖို့ဆိုတဲ့ကိစ္စတွေအတွက်ဆောင်ရွက်ဖို့တော့ကျွန်တော်သွားတင်ရင်းဖြစ်ပါတယ်ရာဇဝင်ကျင်းတော်မူတဲ့ပုံမှန်433ရာဥပဒေရရှိရဲ့အောက်ကနေသူပူဇော်ဆောင်ရဲမှာဆိုတော့ဥပဒေရရှိနဲ့အရင်ဆုံးကျွန်တော်တို့မင်းကပနာမရှိနိုင်တဲ့အခါမှာသူတို့ဘက်ကပနာမအားဖြင့်တော့သဘောတူရရှိပါပြီ
ရှင်းနေကြီးဥကိုနီလူတက်မှုမှာတနက်နဲ့တိကျသူတရားခံမှုတန်ရရှိသူကြည်လင်းနဲ့နောက်ွယ်ကစစ်ခိုင်းသူတွေလို့တန်ရရှိတဲ့တရားခံပြီးအောင်ဝင်းခိုင်တဲ့အတူအောင်ဝင်းစော်ထောက်လန်းရေးရရှိဟောင်းဇေယျဖြိုးတို့အပါအဝင်တရားခံမှုယူဆရသူတွေကိုရုံးတင်စစ်ဆေးနေပြီးဖြစ်ပေမဲ့လို့ဥကိုနီနဲ့ကိုနေဝင်းလူတက်မှုမှာနောက်ထပ်ပါဝင်သူတွေလို့တန်ရရှိသူနောက်တော့တရားခံ၃ဦးထပ်ထည့်ပေးဖို့နဲ့တနက်ရာဇဝင်ကိုစစ်ဆေးဖို့ခရိုင်တရားရုံးကိုလျှောက်ထားဖို့ပြင်ဆင်နေတယ်လို့ဥရောပဆောင်ကပြောပါတယ်
အမှုရနေတာလေဟုတ်ဒီတရားခံပြေးကိစ္စကိုအရင်တော့ဆောက်ထားတဲ့ဝရဟမိတ်အစားအစ်စ်ကိုထုတ်ပြီးတော့ရဲတပ်ဖွဲ့ကအစီအစဉ်တင်ပြမှုချင်းချူထားတာနှစ်ရင်းနေအဲတိုင်ရောက်နေတဲ့နောက်ထပ်အဲတရားခံ၃ရောက်ရဲ့နောက်တစ်ချက်ကဒီကိုမမလက်နဲ့ကိစ္စပေါ့ကိုမမလက်နဲ့ကနံပါတ်တွေပါတယ်အဲ့တော့ကျွန်တော်တို့ကြားပြရတဲ့နောက်ကချက်နိုင်ငံကထုတ်တာဆိုတော့အဲ့ဒီနိုင်ငံကိုပြည်ရေးဝန်ကြီးကနေတဆင့်အဲ့နံပါတ်တွေဒီလိုရောင်းချလိုက်လဲဆိုတာကိုသိသိပြီးတော့အဲ့ဒါနဲ့နောက်ဆက်တွဲပေါ်ထုတ်လို့ရနိုင်냐ကျွန်တော်တို့နိုင်ငံအကြီးအကဲတွေအခြားပြည်သူတွေကိုဒီလိုတုံ့ပြန်မှုမျိုးမလုပ်ဝအောင်ပေါ်ထုတ်ဖို့အတွက်ရည်ရတာပါ
တရားခံပြည်အောင်ဝင်းခိုင်ကိုဖမ်းဝရမ်းထုတ်ဖို့အပါအဝင်လက်တလောအမှုတိစောက်တဲ့နေရာမှာအားနည်းချက်တွေရှိနေစေဖြစ်တာနဲ့တရားခံမပြည့်စုံသေးတဲ့အနေအထားတွေကြောင့်အမှုနဲ့ပတ်သက်ပြီးအားရကျေနပ်စရာမကောင်းပေမဲ့လို့အမှုလိုက်ရှိနေတဲ့ဘက်ကအမှုမှန်ပေါ်ပေါက်ရင်းနဲ့နောက်ွယ်ကလူသက်ခိုင်းတဲ့အကြောင်းရင်းမှန်ကိုဖော်ထုတ်နိုင်အောင်ကြိုးပမ်းသွားကြမှာဖြစ်တယ်လို့လည်းပြောပါတယ်
အောင်ဝင်းခိုင်နဲ့ပတ်သက်ပြီးတော့ဝရမ်းကိုတိုင်းပြည်အရွယ်အမေရအခုအစ်စ်ကနေအစပြန်ပြီးတော့ထုတ်ပြီးတော့ဥရင်းနဲ့ဆောင်ရွက်ဖို့တဲ့တရားရုံးကမနေ့ကပြောလိုက်ပြီးဖြစ်ပါတယ်စီစီတူကလည်းအောင်ဝင်းခိုင်တဲ့ကွာဝင်းဆက်ပြေခါများအားလုံးကိုကျွန်တော်တို့စီကိုတိုက်ရိုက်အပြည့်ပြည့်အကြောင်းပြခြင်းပြုပေးစီလိုပါတယ်ဒါမှကျွန်တော်တို့ကဆက်လက်ပြီးတော့တရားရုံးမှာအကောင့်တွေဖို့စောင်းနေမှာဖြစ်ပါတယ်ခင်ဗျာ
ဥကိုနီနဲ့ကိုနေဝင်းတို့ရဲ့အမှုကိုတရင်အပတ်စဉ်တောက်ကြနေတဲ့ရုံထုတ်စစ်စစ်နေပြီးလာမယ့်ဂျော်လာနှစ်ရက်နေမှာထပ်မံရုံထုတ်စစ်စစ်ဖို့ရှိနေပါတယ်ရှင
်မဆုမွန်တင်ဆက်ထားတာပါခုခါမှာတော့မြန်မာနိုင်ငံသားဒဒစင်ကျော်ပါလာတဲ့ဆက်လက်မှောက်တဲ့တဲ့ကိုတင်ဆက်ပေးကြပါရစေ။မလေးရှားနိုင်ငံဘက်ကိုသွားရောက်ခဲ့တဲ့မြန်မာနိုင်ငံသား14ဦးပါဝင်လာတဲ့ကုန်တင်လေတစ်စင်းမေလ24ရက်နေ့မှာနင်းမြုပ်ခဲ့တာကြောင့်ထိုင်ငါဖမ်းလေတွေကကယ်ဆယ်ခဲ့ရပါတယ်။တင်းနိုင်တိုင်းဘေးဖက်ကနေထိုင်းနိုင်ငံဖူကက်မြို့အနီးကိုသွားတဲ့ဆက်လက်မှောက်တဲ့တဲ့ပြေစုံကိုထိုင်းချေဆိုင်ဗီဒီယိုမြန်မာဝိုင်းတင်တဲ့အမေကြီးမှာကတင်ပေးပို့ထားပါရစေ
။မြန်မာနိုင်ငံတင်းနိုင်တိုင်းဘိတ်မြို့ကနေကုန်တင်တင်လာပြီးမလေးရှားနိုင်ငံပီနန်မြို့ဘက်ကိုသွားရောက်ပို့ဆောင်ခဲ့ပြီးအပြန်လေဝမ်းပိုက်ကွဲပြီးထိုင်းနိုင်ငံဖူကက်ကမ်းခြေအနီးကော်ရချာကျွန်းအနီးမှာနေနှိမ့်မြုပ်ခဲ့တာပါ။လေပေါ်မှာပါလာတဲ့မြန်မာနိုင်ငံသား14ဦးကိုတော့ထိုင်းငါးဖမ်းလေတွေကကယ်ဆယ်ခဲ့ပြီးထိုင်းကမ်းခြေဆောင်ရဲတပ်ဖွဲ့ထံကိုအနှံ့ပေးခဲ့တာပါ။မြန်မာတန်ယုံကိုကိုစားပြုပြီးထိုင်းတောင်ပိုင်းကိုတာဝန်ယူရတဲ့အလို့သမားတန်ယာရှိဦးအောင်ခင်မြင့်နဲ့အတူလေလုံသားတွေကိုတွားရောက်အကူအညီပေးခဲ့တဲ့မြန်မာရှေ့နေဦးအောင်မျိုးတန်းကအခုလိုပြောပြပါဗါး။
တော့တင်လို့ရတယ်ကလေးကုန်ကြီးလေးပေါ့လေ။အဲ့ဒါနဲ့ဒီကနေရောမလေးရှားပြည်နယ်ကိုတွားပြီးတော့ပြည်စည်းပို့တယ်ပြန်လာတဲ့အခါကျတော့ဒီခိုင်းကြီးတိုင်းနဲ့ရောက်နားရောက်တဲ့အခါကျတော့ဒီတိုင်းဂျန်လေးခံလေးရတို့ပေါ်တခြားတွန်းလာမှာဒီကကွဲပြစ်ပြီးသွားတယ်အဲ့ဒီအချိန်မှာခိုင်းငါးရန်လေးရန်နေပြီးတော့ကိုကြီးခေါက်ချပ်ပြီးခေါ်ထားပြီးတော့ခိုင်းကြီးတံပရောကိုအစ်ပြောင်းပြေးလိုက်တယ်ဆက်လေးရောက်တာကလေ
းကုန်တင်နေပေါ်မှာပါလာတဲ့လေလုံသားတွေဟာခိုင်းပိုင်နဲ့တဲ့ကိုတဘာဝဘေးအန္တရာယ်ကြောင့်ရောက်ရှိလာကြတာဖြစ်ပြီးခိုးဝင်လာတာမဟုတ်တဲ့အတွက်မြန်မာနိုင်ငံဘက်ကိုပြန်လည်လွှဲပြောင်းပေးဖို့အတွက်အလို့သမားတန်ရာရှိဦးအောင်ခင်မြင့်နဲ့အတူထိုင်းအနာပိုင်းတွေကိုတွားရောက်ဆွေးနွေးခဲ့ပြီးမေလ26ရက်နေ့ကတော့မြန်မာနိုင်ငံဘက်ကိုပြန်လည်လွှဲပြောင်းပေးနိုင်ခဲ့တယ်ဆိုပြီးဦးအောင်မျိုးတန်းကပြောပါတယ
်မြန်မာတန်ရုံကနေပြီးတော့အလို့သမားရာရှိဦးအောင်ခင်မြင့်ကိုဆောင်ပြီးတော့အန်ကယ်နဲ့တွားပြီးတော့ဒီဟာတွေကိုဒီနိုင်နေဟိုနိုင်ပြီးတော့ပြန်လေးဆက်ကြောင်းပေးဖို့ပါပြီးတော့ဒီလူကလေးတွေကဒီလှည့်လိုက်တဲ့စာရွက်ဆယ်တန်းနေရာဆက်ကြောင်းအထောက်ထားလေးရှိတယ်အားလုံးတရားဝင်လာရောက်တဲ့ကလေးတွေဖြစ်တယ်ဒီလိုတဘာဝဘေးရန်နဲ့တောင်ဖြစ်ရတာဆိုပြီးတော့ပြောတယ်ပြောပြီးတော့ပြန်လေးအရာကြီးကိုလုပ်တယ်ဥပောင်းပြီးတော့မြန်မာနိုင်ငံအနာဘက်ဖွဲ့စည်းပြီးဆက်တယ်ဆက်တယ်ပြီးတော့ဒီကလေးတွေကိုပြန်လက်ခံပေးဖို့ပါပြီးဆိုတော့သူတို့တွေကဒီမှာဟိုတရားခံမှုခွင့်နဲ့တမန်တကာဟိုအပ်ပြီးရှင်ကျေကျုပ်တဘောဖြစ်နေမှာဆိုလို့ဒီမှာဒီကိုပြန်လဲဆက်တဲ့ဆက်ပါလေမြန်မာနာအာဏာရင်ဖွဲ့ရလေဒီဟာကိုဥပဒေရစီစီပြီးတော့အရွယ်တကူပြန်လဲလက်ခံပြီးတော့မို့အဲဒီလိုမင်းရရဲ့နေပိုင်း၄နာရီခွဲလောက်မှာမြန်မာနိုင်ငံတက်မှာရှိတဲ့ကော့တောင်းမျိုးကခါဝတာကြီးလက်လက်ချဲမဲ့အာဏာရင်ဖွဲ့ကြီးရှိမှာတက်မှတ်ထုတ်ပြီးတော့ပြောပြောင်းပေးအပ်ခဲ့ပါလေ
မြင့်မြုပ်ခဲ့တဲ့တန်ချိန်186တန်ချိန်တင်ဆောင်နိုင်တဲ့ကုန်တင်လေနာမည်ကတော့အောင်စိန်မြတ်ဖြစ်ပြီးဘိမျိုးကနေပိုင်ရှင်ဥကြကြောစိုးပိုင်နဲ့နေဖြစ်တယ်လို့ဆိုပါရယ်ပယ်နေတဲ့အတူလေလုံသား14ဦးပါဝင်ပြီးအားလုံးကိုထိုင်းငါးဖမ်းလေတွေကကယ်ဆယ်နိုင်ခဲ့တာဖြစ်ပါတယ်ဒါအပြင်ထိုင်းတောင်ပိုင်းမှာရှိတဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကလည်းကူညီခဲ့ပြီးသူတို့ကိုနေရရင်ပြန်ပို့နိုင်ရေးအတွက်မြန်မာနိုင်ငံကိုလွှဲပြောင်းနိုင်ရေးကိစ္စတွေမှာကူညီပေးခဲ့တာဖြစ်ပါတယ်ရှင
်မင်းမသတင်းပေးပို့ထားတာပါခုထမတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ကိုတင်ဆက်ပေးကြပါတယ်မြန်မာထည်ချုပ်လုပ်ငန်းတူကြည့်ထွာလာလို့ဝင်ငွေကောင်းလာပေးမယ်လေအလုပ်သမားတွေကတော့တင်းလျော်ရဲ့လောက်ခမရဖို့ခက်ခဲရှိနေသေးကြောင်းကိုဥအောင်ခင်ကရေးသားထားပြီးတော့ကုညာဝင်းအောင်နဲ့တူတင်ဆက်ထားပါရရှင
်ထဲကျုပ်အလုပ်သမားတွေရဲ့တန်းကွက်ဆန္ဒပြပွဲနဲ့တပိတ်ပေါက်ပွဲတွေကိုသတင်းမီဒီယာမှာမကြာခဏတွေ့ရပါတယ်ထဲကျုပ်စက်ရုံ400ကအလုတ္တမဥယေ4သိန်းမှာအမျိုးသမီးက90ရာခိုင်နှုန်းရှိပါတယ်ဥသိန်းစိန်အစိုးရမတက်မီကဒေါ်လာတန်း300ကျော်ဘူးသာတင်ပို့နိုင်ခဲ့ပေမဲ့2015မှာဒေါ်လာတန်း1400ကျော်ဘူးနိုင်ငံခြားကိုတင်ပို့နိုင်ခဲ့ကြောင်းသိရပါတယ်ငါးနှစ်အတွင်းမှာဒေါ်လာတန်း1000ဘူးတိုးပြီးတင်ပို့နိုင်တဲ့သဘောဖြစ်ပါတယ်ဒါပေမဲ့မြမအထည်ကျုပ်လုပ်ငန်းကဝင်ငွေကောင်းသလောက်အလုတ္တမတွေကတော့ဝင်ငွေမကောင်းကြပါဘူး ဒါကြောင့်အထည်ချုပ်အလုပ်သမားတွေမကြာခဏကန့်ကွက်ဆန္ဒပြနေတာဖြစ်ပါတယ်အထည်ချုပ်လုပ်ငန်းမှာတင့်လျော်တဲ့လောကမပေးပဲခေါင်းပုံဖြတ်နေပုံကိုပြည်တွင်းပြပအဖွဲ့အစည်းတွေကအစည်းအဝေးခန်းစားရေးကြပါတယ်အထည်ချုပ်လုပ်ငန်းမှာရင်းနှီးမြှုပ်နှံမှုတွေများလာလို့ထုတ်လုပ်မှုတိုးဝလာပေမဲ့အလုပ်သမားတွေကတော့စင်ရဲတွင်းကမထွက်နိုင်သေးဘူးလို့2015ဒီဇင်ဘာမှာထုတ်တဲ့ Made in Myanmar ဆိုတဲ့အစည်းအဝေးခန်းစားမှာ Oxfam အဖွဲ့ကရေးသားထားပါတယ်အထည်ချုပ်လုပ်ငန်းတိုးတက်ဖွံ့ဖြိုးလာပေမဲ့အလုပ်သမားဘဝဟာဖွံ့ဖြိုးတိုးတက်မှုကင်းမဲ့နေတယ်လို့ဆိုပါတယ်
အထည်ချုပ်အလို့သမားတွေဟာတနေ့၁၇နှစ်နှုန်းနဲ့တပတ်၆ရက်လို့ရပေမဲ့ဆင်းရဲဒုက္ခရောက်နေကြတော့မယ်လို့ Oxfam အစီရင်ခံစာမှာဖော်ပြပါရယ်2015စက်တင်ဘာလမှာတတ်မှတ်လိုက်တဲ့အနည်းဆုံးလုခတစ်လ83ဒေါ်လာဟာအလို့သမားမိသားစုအတွက်မလုံလောက်ဘူးလို့ဆိုပါရယ်ရန်ကုန်တဝက်ကအထည်ချုပ်စက်ရုံ20ကျုပ်ကိုစုံစမ်းကြည့်တဲ့အခါမှာအချိန်ပိုလှုပ်လို့တစ်လဒေါ်လာ100ရတာတော့ရိတ်ခါဆေးဝါးနဲ့လမ်းစည်းအတွက်မလုံလောက်ကြောင်းသိရပါရယ်စစ်တမ်းကောက်တဲ့အလို့သမားဥယေတဝက်လောက်ဟာအခြေခံစားသုံးကုန်အတွက်ငွေချေးသုံးရတယ်လို့ဆိုပါရယ်ကုန်ထုတ်လုပ်မှုတိုးပွားအောင်အလို့သမားကိုအတင်းအကျပ်အချိန်ပိုလှုပ်ခိုင်းတဲ့သဘောဖြစ်လို့ကျန်းမာရေးနဲ့လုံခြုံရေးအတွက်စိုးရိမ်စရာအခြေအနေဖြစ်တယ်လို့ဖော်ပြထားပါရယ
်အထည်ချုပ်အလို့သမားတွေတင့်လျော်တဲ့လောကရရှိပြီးအလို့သမားအခွင့်အရေးခံစားနိုင်အောင်လုပ်ပေးဖို့ပုဂ္ဂလိကကုမ္ပဏီတွေနဲ့မြန်မာအစိုးရမှတာဝန်ရှိပါတယ်အထည်ချုပ်အလုပ်သမားတွေတင်တင်လျော်တဲ့လောကရနိုင်ပါမလားဆိုတာကိုစမ်းစစ်ထားတဲ့မြန်မာဒိုင်လဲမဆိုတဲ့136မြင်တာအစီရင်ခံစာကိုအလုပ်သမားရေးရာအဖွဲ့3ခုကလွန်ခဲ့တဲ့ဖေဖော်ဝါရီလကထုတ်ဝေထားပါတယ်။ရန်ကုန်ဘကိုးနဲ့ပသိမ်တဝိုက်ကစက်ရုံ12ခုကအလုပ်သမား4ယောက်ကျော်ကိုတွဲဆုံမေးမြန်းပြီးရေးသားထားတဲ့စာရန်ဖြစ်ပါတယ်။အထည်ချုပ်အလုပ်သမားဟာကိုယ့်ရပိုင်ခွင့်ကိုမသိတဲ့ကလေးလူငယ်လူဖြစ်နေတယ်လို့ဆိုပါတယ်။အနည်းဆုံးလောက်ခကိုတနည်းကျ3600နှုန်းနဲ့အစိုးရကတတ်မှတ်ထားပြီမြင်အခုတော့တနည်း6000လောက်ဖြစ်တဲ့လို့အလုပ်သမားအဖွဲ့တွေကဆိုပါတယ
်ပို့ကုန်ကိုအဓိကထားတဲ့အထည်ချုပ်လုပ်ငန်းဟာတိုင်းပြည်စည်းဝါးရေးတိုးတက်စေပါတယ်ဒါပေမဲ့ဖွံ့ဖြိုးတိုးတက်နေတဲ့အထည်ချုပ်လုပ်ငန်းမှာအလုပ်သမားတွေပါအကျိုးခံစားနိုင်ဖို့လိုအပ်ပါတယ်အရင်းစင်အကျိုးမြတ်ကိုသာအဓိကထားပြီးအလုပ်သမားဘဝကိုတိုးတက်ကောင်းမွန်အောင်မလုပ်နိုင်ဘူးဆိုရင်တိုင်းပြည်အတွက်မကောင်းပါဘူးဒါကြောင့်အလို့သမားအခွင့်အရေးနဲ့လူအခွင့်အရေးကိုရိုသေလေးစားဖို့အထည်ချုပ်လုပ်ငန်းပိုင်ရှင်နဲ့အစိုးရမှတာဝန်ရှိပါတယ်။တင့်လျော်တဲ့လုခမရမှု၊လုခဖြတ်တောက်ခံရမှု၊အလုတ်ချိန်ကြာရှည်မှု၊လုခမပေးဘဲအချိန်ပိုစေခိုင်းမှု၊အတင်းအကျပ်အချိန်ပိုလုခိုင်းမှု၊အလုတ်တင်ကိုလုခလျှော်ပေးမှု၊ကလေးသူငယ်ခိုင်းစေမှု၊လုပ်ငန်းဝင်အခြေအနေ၊ကျန်းမာရေးမညီညွတ်မှုနဲ့မလုံခြုံမှုစတာတွေကိုအစီရင်ခံစာမှာဖော်ပြထားပါတယ
်အထည်ချုပ်လုပ်ငန်းကအခြေအနေကိုကြည့်ပြီးအလုပ်သမားတွေအတွက်အလုပ်အကင်ကောင်းကောင်းပေးနိုင်ပါမလားလို့မြန်မာဒိုင်လဲမအစီရင်ခံစာမှာဖော်ပြပါတယ်ဒါလို့ဖြစ်နေရတာဟာ OECD နိုင်ငံတွေဖြစ်တဲ့ Sweden, UK, Netherlands, Germany, Japan, South Korea နဲ့မြန်မာအစိုးရတွေမှာအများဆုံးတာဝန်ရှိတယ်လို့ဆိုပါတယ်အခြေခံလိုအပ်ချက်တွေမရှိသေးဘဲလုပ်ငန်းကိုအလျင်အမြန်တိုးချဲ့တဲ့အတွက်ဖြစ်ပေါ်လာမယ့်အန္တရာယ်တွေကိုကြိုတင်သိမြင်ပြီးအထည်ချုပ်လုပ်ငန်းကိုအချိန်မနှောင့်မီပြုပြင်ပြောင်းလဲဖို့အကြံပေးထားပါတယ်။ဆေးဘာအကျိုးပြုမဲ့ရေရှည်ခံမဲ့မြမစီးပွားရေးကိုအထောက်အကူပြုဖို့ကိစ္စဟာစိန်ခေါ်မှုကြီးတစ်ခုဖြစ်ပါတယ်။ဒီအထက်မှာအထည်ချုပ်အလုပ်သမားရဲ့လုပ်ငန်းဝင်အခြေအနေကောင်းမွန်ရေးလည်းပါဝင်ပါတယ်။အထည်ချုပ်လုပ်ငန်းနဲ့ပတ်သက်နေတဲ့ကုမ္ပဏီတွေမှာရောဒီကုမ္ပဏီတွေနဲ့ပတ်သက်တဲ့အစိုးရတွေမှာရောအလုပ်သမားအခြေအနေမြင့်တင်ဖို့တာဝန်ရှိပါတယ်။လက်ရှိအလုပ်သမားဥပဒေကိုပြုပြင်ဖို့အရေးတကြီးလိုအပ်နေပါတယ်။ဒီအထက်မှာတာဝန်အရှိဆုံးဟာမြန်မာအစိုးရဖြစ်ကြောင်းမြန်မာဒိုင်လဲမအစိုးရခန်းစာမှာဖော်ပြထားပါတယ်ခင်ဗျာ
။ဟောခင်မြန်မာရေးသုံးသက်ချက်ကိုနားဆင်ကြကြတာဖြစ်ပါတယ်။အခုဆက်ပြီးတော့ဒေါ်လာတန်စီစဉ်တင်ဆက်ထားတဲ့ EDM အင်္ဂလိပ်စာသင်ခန်းစာစီစဉ်ကိုနားဆင်ကြအောင်ပါရှင်။
ဒီလိုက English American ဆိုင်ကန်တာမှာ2016 American သမ္မတရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ခဲ့ပေမဲ့အနိုင်မရရှိခဲ့တဲ့နိုင်ငံခြားရေးဝန်ကြီးဟောင်း Hillary Clinton ကသူ့ဘွဲ့ရခဲ့တဲ့ Massachusetts ပြည်နယ်က Wellesley College ဝင်းနေစပင်မှာနေလ26ရက်နေ့ကပြောကြားခဲ့တဲ့မိကုံးမှာ သုံးနှုန်းခဲ့တဲ့ item အစုံတစ်ချို့ကိုကောက်နှုတ်တင်ပြပေးမှာဖြစ်ပါတယ်ပထမဦးဆုံးတင်ပြပေးမှာကတော့
sticker
ဖြစ်ပါတယ်စာလုံးပေါင်းက stick stick ကကတ်တာမခွာပဲနေတာ it it ကတခုခုကိုကိုးစားပြုတဲ့နံစာ out out ကအပြင်းပဲဆိုတော့စကူခုနဲ့ဓာတ်ရိုက်ဒီပဲကတော့တခုခုနဲ့ပတ်သက်လို့အပြင်ဘက်ထိမခွာပဲနေတာကိုဆိုလိုတာဖြစ်ပါတယ် idiom ဆိုတဲ့တော့ right ဒီပဲကတော့တခုခုကိုဆုံးခန်းတိုင်အထိလုပ်ဖို့စိတ်ရှည်တီးခံဒုက္ခခံပြီးလူရပန်းတိုင်ရောက်တဲ့အထိဇွဲမလျှော့ပဲလုပ်ဖို့ဒီတော့ဒဏ်ကိုကြံ့ကြံ့ခံနိုင်ရည်ရှိဖို့ကိုဆိုလိုတာဖြစ်ပါတယ်ဒီအသုံးကို Hillary Clinton ကထင်ကြအမျိုးသမီး Wellesley College ကိုစတင်တဲ့အခါစာတွေကခက်တဲ့တွေ Illinois ရှိသူမိဘတွေထံဖုံးဆက်ပြီးပြောတော့အဖေကအင်ပြန်လာခြင်းနဲ့ပြန်လာလို့ပြောခဲ့ပေးမယ်လို့လေသူ့အမေကတော့ဘယ်လိုပြောခဲ့တယ်ဆိုတာကိုသူကကိုကားပြောပြခဲ့တာဖြစ်ပါတယ်နားဆင်ကြည့်ကြရအောင
် My mother said you have to stick it out
ချစ်မမီကချစ်မနီနဲ့ခံနိုင်ရှိရမယ်လို့ပြောခဲ့တယ်လို့အဓိပ္ပာယ်ရပါတယ် Hillary Clinton ပြောခဲ့တာကိုနောက်တစ်ခါနားဆင်ကြည့်ကြရအောင်
My mother said you have to stick it out.
ခုစလေတင်ပြပေးမှာကတော့
Not for the faint of heart.
ဖြစ်ပါလေ။စာလုံးပေါင်းက NOT not ကမဟုတ်သဘောကိုပြတာ FOR 4 ကအတွေ့ THC the FAINT faint OF of HEART heart the faint of heart ကအသေးနှလုံးငယ်တာဆိုတော့စကူခုရဲ့ဓာတ်ရိုက်ဒီပဲကတော့အတင်းလုံးရဲ့သူတွေအတွက်မတင်တော်တာဖြစ်ပါလေဒီအသုံးရဲ့ idiom အသေးပဲကတော့ကျမတို့မြန်မာမှာကြောက်တတ်တဲ့သူအသေးငယ်တဲ့လူအန်ရဲကိုမရင်ဆိုင်ရဲတဲ့လူအရဲမစွန့်ရဲတဲ့လူရွယ်ရွယ်လေးနဲ့ကြောက်တတ်တဲ့လူမျိုးကိုဆလိုတာဖြစ်ပါလေဒီအသုံးကို Hillary Clinton ကဘွဲ့ရတွေကိုဆုံးမစကားပြောရမှာအကဲဆတ်မှုတွေကိုရင်ဆိုင်ကြဖို့မိကွန်းထုတ်ကြဖို့ရွေးကောက်ပွဲမှာဝင်ရှင်ပြိုင်ကြဖို့တိုက်တွန်းပြောကြားခဲ့တာဖြစ်ပါလေ
Now, that's not for everybody, I know. And it's certainly not for the faint of heart.
ချမတိုက်တွန်းခဲ့တာတွေကိုလူတိုင်းကတော့လုံနိုင်ကြမှာမဟုတ်ပါဘူး။အထူးသဖြင့်ကြောက်တတ်တဲ့လူတွေကတော့လုံနိုင်ကြမှာမဟုတ်ပါဘူးလို့အဓိပ္ပာယ်ရပါတယ်။ Hillary Clinton ပြောခဲ့တာကိုနောက်တစ်ခါနားဆင်ကြည့်ကြရအောင်
။ Now, that's not for everybody, I know. And it's certainly not for the faint of heart.
ခုနောက်ဆုံးတင်ပြပြီးမှာကတော့
double down
ဖြစ်ပါလေစာလုံးပေါင်းက double double ကနှစ်စာ down down ကအောက်ဖဲဆိုတော့စကူရဲ့ဓာတ်ရိုက်ဒီပဲကတော့အောက်ကိုနှစ်ဆချလိုက်တာဖြစ်ပါလေဒီအသုံးက black jack ဆိုတဲ့ဖဲကစားနီးကဆင်းတက်လာတာဖြစ်ပါလေဖဲသုံးချက်ဝေလေးရှိတဲ့ black jack လောင်းကစားနီးမှာဒိုင်ကကစားသူကိုဖဲနှစ်ချက်ဝေအပြီးမှာတစ်ချက်ဖဲလူတော့တဲ့အချိန်မှာကိုယ့်လက်ထဲရောက်နေတဲ့ဖဲနှစ်ချက်ကကောင်းနေလို့ငွေကိုနှစ်ဆတိုးတောင်းတဲ့ဖြစ်ရကံဤဆင်းတင်လာတာဖြစ်ပါလေ idiom ဆိုပေတော်ပိုက်ဒီပဲကတော့ကိုယ့်တွေအကျိုးရှိမယ်ဟာဆိုရင်ဆားတဲ့တဘူကြိုးပန်းအထုတ်တာကိုဆိုလိုတာဖြစ်ပါလေ Hillary Clinton ကသူ့မိကွန်းရဲ့ဤကုန်းမှာ Wellesley ဘွဲ့ရအကြောင်းဆင်းတွေအနေနဲ့လောကကြီးတွေဝင်တဲ့အခါမှာအကောင်းဆုံးစူးစမ်းကြဖို့တဦးနဲ့တဦးဖိမကြဖို့တိုက်တွန်းပြောကြားခဲ့တာဖြစ်ပါလေ။နားဆင်ကြည့်ကြရအောင်
။ Double down on your passions. Be bold. Try. Fail. Try again and lean on each other.
ကိုယုံကြည်ချက်တွေအောင်မြင်စေဖို့စားတဲ့တဘူးကြိုးပမ်းကြပါ။တတ်တည်ရှိကြပါ။ကြိုးစားပါ။ရှုံးကြရင်လေထပ်ပြီးကြိုးစားပါ။တူးနဲ့တူးကူညီဖိမကြပါလို့အဓိပ္ပာယ်ရပါလေ။ Hillary Clinton ပြောခဲ့တာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ။
Double down on your passions. Be bold. Try. Fail. Try again and lean on each other.
ခုတင်ပါ English American Side ကနေမှတင်ပြခဲ့တဲ့ idiom အသုံးတွေကတော့
stick it out. Not for the faint of heart. Double down.
ဖြစ်ကြပါလေ။နောက်တင်ပါခုလိုချိန်မျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်
။တော်လာတန်းစီစဉ်တင်ဆက်ထားတဲ့ American English စာသင်ခန်းစာစီစဉ်ကိုနားဆင်ကြကြတာဖြစ်ပါတယ်။ View ကနေတင်းတင်းနေနေနဲ့ခင်သတင်းစီစဉ်တွေကိုဆက်ပြီးတော့တိုက်ထုံးလင်းပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီး ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်၊နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည၉နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနဲ့နှစ်ခင်မှတော်တော်ရှင်များရှင်2019ခုနှစ်မေလ28ရက်တနင်္ဂနွေနေ့မနက်ခင်းအတွက် VOA မြန်မာပိုင်းအစီအစဉ်ထုတ်လွှင့်ချက်တွေကိုတော်တော်ရှင်တွေနားဆင်နေကြတာဖြစ်ပါတယ်။အခုဆက်ပြီးတော့မနက်9:00အထိလိုင်းဒိုမီတာ32 40နဲ့50အပြင်လက်လက်မီတာ190တို့ကနေထုတ်လွှင့်ပေးမယ့်စီစဉ်နေမှာဆိုရင်တော့ဒိုင်းလေလိုင်းစီစဉ်ကိုနားဆင်ကြဖို့ရှိပါတယ်။စီစဉ်ထုတ်လွှင့်ရေးမူမဆူမွန်နဲ့မက်အီသနာကျော်တို့တင်ဆက်ထားတဲ့ဒိုင်းလေလိုင်းစီစဉ်ကိုနားဆင်ကြအောင်ပါရှင
်။မင်္ဂလာပါရှင်ခင်ဗျာဒိုင်းရိုက်လေးလိုင်းအစီအစဉ်ကကြိုဆိုပါရရှင်ဒီညအဆွေးနွေးကြမယ့်အကြောင်းအရာကတော့အားလုံးနဲ့တည်ပြီးဖြစ်ပါလိမ့်မယ်27ရာစုပင်လုံဒုတိယကြော့အဆွေးနွေးပွဲမှာကြုံနေရတဲ့အနေအထားတွေကိုဆွေးနွေးကြမှာပါကျမတို့ပင်တိုင်းဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့သူတွေလေးလိုင်းပေါ်မှာရောက်နေပါပြီပင်တိုင်းဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့သူတွေကတော့ခွန်မြင့်ထွန်းသူက PNL လို့ပအိုးအမျိုးသားလွမြောက်ရေးအဖွဲ့ဥက္ကဋ္ဌခွန်မြင့်ထွန်းဖြစ်ပါရဲ့ပြည်အောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူရဲကော်မတီUPDJC ရဲ့အတွင်းရေးမှုအဖွဲ့ဝင်လည်းဖြစ်ပါရင်နောက်တဦးကတော့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဟောင်းလည်းဖြစ်တဲ့ဥယျာထွန်းမြန်မာနိုင်ငံရေးလေးလာသုံးသက်သူဥယျာထွန်းကိုဖိတ်ခေါ်ထားပါရရှင်။နောက်တစ်ယောက်အနေနဲ့တော့ဒီကိုတနေထွန်းနိုင်သူကမြန်မာ Quarterly မဟာဗျူဟာနဲ့မူဝါဒလေးလာရေးဂျာနယ်ရဲ့ Editor ဖြစ်ပြီးတော့သူကိုယ်တိုင်ကလည်းဒီ27ရာစုပင်လုံညီလာခံဒုတိယအကြော့အစည်းအဝေးမှာတက်ရောက်နေတာပါဒီထဲမှာခွန်မြင့်ထွန်းကလည်းတက်ရောက်နေသူတိုင်းသားရေးကိုယ်စားလှယ်ဖြစ်နေတက်ရောက်နေသူဖြစ်ပါရင်ဒီတော့ပင်တိုင်းဆွေးနွေးတဲ့သူတွေကိုဟိုကျွန်မအရင်ဦးဆုံးဒီပါဝင်ဆွေးနွေးတဲ့သူတွေမေးခွန်းမမေးချင်မှာတုံ့တက်ခိုင်းချင်ပါလေအခုဒုတိယအကြိမ်ဖြစ်နေ27ရာစုပင်လုံညီလာခံကျင်းပနေတာမှာပထမကျင်းပခဲ့တဲ့ညီလာခံနဲ့အခုဒုတိယကျင်းပနေတဲ့ညီလာခံအဓိကကွာခြားချက်ဘာတွေ့ရပါလဲခွန်မြင့်ထွန်းတုံ့တက်ပေးပါရှင
့်ကျွန်တော်တို့ကတော့1993အမျိုးသားညီလာခံစာရေးဒီမှာကျွန်တော်တက်ရောက်ခဲ့ပြီးပါတယ်အဲ့တော့ဒီခုနပထမအကြိမ်ကျင်းပခဲ့တဲ့27ရာစုပင်လုံနဲ့ဒီနေ့ကျင်းပတဲ့ဒုတိယပင်လုံစီရဲ့ကွာခြားချက်ကတော့ဒီကျွန်တော်တို့ပထမအကြိမ်လုံးကတော့ကျွန်တော်တို့ NCA မှာလက်မှတ်ထိုးတဲ့လူကမထိုးတဲ့လူကအစိုးရလွတ်တော်တက်လို့အားလုံးကနေပြီးတော့မှအဲ့ဒီ27ရာစုပင်လုံညီလာခံအားလုံးရဲ့ ownership ကအားလုံးကပိုင်ပြီးတော့အားလုံးကဦးဆောင်နိုင်တဲ့ညီလာခံဖြစ်ဖို့အတွက်ပူးပဲပြီးတော့မှဒါကျင်းပနိုင်ခဲ့တယ်ကျွန်တော်တို့ရဲ့အမြင်သဘောထားတွေလွတ်လပ်စွာဒါကျွန်တော်တို့ထုတ်ဖော်ပြီးတော့မှတရားခွင့်ရကြတယ်ဒါကတော့ပထမအကြိမ်စီရရဲ့အဓိကအချက်ဖြစ်ပါတယ်အခုဒီအချိန်မှာကတော့အားလုံးရဲ့အကြံအစည်သဘောတူညီနိုင်တဲ့ဘုံသဘောထားတူညီချက်တွေရယူနိုင်ဖို့အတွက်ကတော့အလားအလာကောင်းနေရှိပါတယ်အဲ့ဒါကတော့ကျွန်တော်ဒီဒုတိယအစီအရဲ့အဓိကခေါ်ခြားချက်ဖြစ်ပါတယ်နောက်တစ်ခုကတော့ကျွန်တော်တို့အရင်တုန်းကကျွန်တော်တို့ဘဝပြည့်တဲ့တိုင်းမှာနိုင်ငံရေးဆွေးနွေးပွဲတွေဟာဒီလိုမျိုးညီလာခံတွေညာစွာကျင်းပခဲ့ဘူးပါတယ်ဆိုတော့လေဒီကနေ့လိုမျိုးနိုင်ငံရေးအရာပေါ့လေအသက်ပါပါအသေးစိတ်ရှိရှိဆွေးနွေးနိုင်တဲ့ညီလာခံတွေမဖြစ်ခဲ့ပါဘူးအခုဒီနေ့ကျွန်တော်တို့ဒီနေ့ကျင်းပတဲ့27ရာစုပင်လုံဒုတိယအစည်းအဝေးမှာတော့နိုင်ငံရေးရဒီအသက်ပါပါအသေးစိတ်ရှိရှိကျွန်တော်တို့ကသဘောတူညီတူညီနဲ့မတူညီမတူညီနဲ့အားပါပါဆွေးနွေးနိုင်တဲ့အချက်ကတော့ဒါကျွန်တော်တို့ရဲ့အားကောင်းရဲ့ဖြစ်ပါတယ်
ဟုတ်ကဲ့အလားအလာကောင်းလို့ပြောမယ်ပေါ့နော
်ဟုတ်ကဲ့
ဟုတ်ကဲ့နောက်ပိုင်းမှာဒီခွန်မြင့်ထွန်းပြန်ပြောမေးပါအောင်မယ်ရှင်ကျွန်မဟိုအရှိတ်ဆက်ပြောနေလေးသွားခြင်းလို့ပါဆိုတော့ဒီကိုနေထွန်းနိုင်ကိုကျွန်မနည်းနည်းအရင်သုံးသပ်ခိုင်းခြင်းပါလေဒီဒုတိယကြိမ်ကျင်းပတဲ့27ရာစုပင်လုံညီလာခံမှာဆွေးနွေးကြတဲ့အကြောင်းအရာတွေမှာဒီသဘောတူညီမှုရရှိတဲ့အနေအထားဘယ်လိုရှိပါလဲကွဲလွဲချက်တွေနဲ့သဘောတူညီချက်တွေဆိုရင်ဘယ်ဟာများမလဲဘယ်ဟာအဓိကကွဲလွဲမှုတွေရှိနေပါလဲနည်းနည်းလေးအဲ့ဒီဥစ္စာအချင်းချုပ်ပြီးတော့သုံးသပ်ပေးပါရှင
်ကျွန်တော်ညီလာခံ၃ခုကိုကျွန်တော်ဆကြည့်တဲ့အခါမှာဒီပထမညီလာခံကတော့ NCA မထိုးခင်မှာ NCA ထိုးပြီး10 point နဲ့လှုပ်လိုက်တယ်တမရုပ်ဒင်းစင်ဒါတော့တမရုပ်ဒင်းစင်နှုတ်ဆက်ပြောပြနေပြီဖြစ်ခဲ့တယ်နောက်ဒုတိယချိန်လုပ်တဲ့ဒုတိယချိန်ဆိုရင်ဒီ NLD လက်ထက်ပထမဆုံးချိန်လုပ်တဲ့ညီလာခံကတော့တော်စားစုကြီးကြိုကြောပဲဖြစ်ခဲ့တယ်အခုဒီတစ်ခေါက်ကတော့နည်းနည်းလေးလှုပ်လှုပ်ခက်ခက်လေးရှိတယ်လို့မြင်နိုင်တယ်ဒါနဲ့အခုကျွန်တော်တို့ဒီ UDC ကတက်လာတဲ့50ချက်ပုံမှာမေးစီစီဆွေးနွေးကြတဲ့အခါမှာကျွန်တော်တရားတလောက်ကတော့အဲဒီကိစ္စနဲ့ကြည့်ပါတော့ကျွန်တော်တရားတလောက်ကတော့နိုင်ငံရေးကဏ္ဍမှာဆိုလဲကိုယ်လည်းမှုကြီးရှိနေတုန်းပဲအဲလင်းတူကြီးကဏ္ဍမှာဆိုရင်ရုံးလင်းတူကြီးကဏ္ဍကတော့အစောကြီးကစုံဖြတ်ချက်ချမှာမဟုတ်ဘူးပေါ့နော်ကျန်တဲ့ကဏ္ဍကြီးမှာတော့တလောက်လုံးလုံးခက်ခက်မရှိဘူးနဲ့အထူးသဖြင့်နိုင်ငံရေးကဏ္ဍမှာတော့တော်တော်လေးစီအဲလုံးလုံးခက်ခက်အထူးသဖြင့်ဒီခွဲထွက်ရေးနဲ့ကိုပါ ပြတ်ထန်ခွင့်ကိစ္စတွေပေါ့နော်ကျွန်တော်တို့အစောပိုင်းကခံမှန်းခဲ့တဲ့ပြည်내ကွန်စတီကျူရှင်ကိစ္စကတော့သိပြီးတော့မှလိုက်ခတ်လာတာမရှိခင်ဒီကွတ်တော့ကွန်းနဲ့ဒီမှာပြတ်ထန်ခွင့်ကတော့တော်တော်လေးလိုက်ခတ်တယ်လည်းဖြစ်နေတယ်လို့သိရတယ်အဲ့တော့လက်ရှိအနေအထားကပြောမယ်ဆိုရင်တော့ညီလာခံရလက်ထွက်ပသလားဆိုတာတော့ကြည့်ရကျွန်တော်စိတ်နေပါတယ်ဘာကြောင့်လဲဆိုတော့NCA ပါနေတဲ့အချက်လက်တွေအပြင်ကျွန်တဲ့နေထားရကအရှိမခံဘူးလို့ကျွန်တော်ယူဆပါတယ်ဆိုတော့အလုံးပါဝင်တဲ့ပါဝင်ထိုက်တဲ့အနေအထားမရှိတစ်ဖက်ကတော့ပြေးကားနေတယ်ဒါပေမဲ့ NCA လမ်းပြမျိုးပုံ9ရက်နဲ့လည်းနည်းနည်းလေးဆန့်ကျင်နေတယ်ဟိုအဆင့်ကျော်နေတဲ့အနေအထားလေးတွေနဲ့ဟိုကျွန်တော်ညီကြီးညီလာဆောင်လုပ်တဲ့အတွက်ကြောင့်မလို့ဒီအရှိမခံတဲ့အနေအထားပုံပါပေါ့ဗျာခုနက50ချက်ဆိုတာကလည်းဒီယောဂစင်နိုင်ငံစင်တို့ခုနှစ်ခုပေါ့အဲ့ဒီခုနှစ်ခုကနေစင်ပြတ်လာတယ်ဆိုရင်လည်းကျန်တဲ့ data တွေမှာအကူအညီမှုတွေကကျွန်တော်တို့ရေကင်းထုတ်ပြရတဲ့ဖြစ်ရှိနေကြတယ်လောက်ခဲ့တဲ့စင်တွေကလည်းအငင်းပွားပြရရှိနေတယ်ပဲဒါကဒီအချိန်ခံတာဟုတ်ပဲဒီယောဂစင်နိုင်ငံကြီးကမှထပ်ပြီးစင်နေတဲ့အခါမှာဒီလိုလိုအခြေအနေမျိုးတွေဖြစ်လာတယ်ပေါ့ဆိုတော့ပထမအစောပိုင်းကျော်လင့်ထားတာကတော့ကျွန်တော်တို့ကရလက်တစုံတရာဆက်လိုက်မယ်လို့ညွှန်လင်းထားတယ်အဲဒါမဲ့ဒီနေ့ဒီနေ့အချိန်ကြီးပေါ့အခုစီမီလာကလည်းနောက်တရက်ထပ်ဒူထားတဲ့အတွက်ကြောင့်ကျွန်တော်တို့ဆွေးနွေးတာတွေတော့ကောင်းတယ်ဒါမဲ့ရလက်ပိုင်းကတော့ထွက်ပါမလားဆိုတော့စဉ်းရည်ရ
ဟုတ်ကဲ့အစိုးရရဲ့ဖြစ်နေပေါ့နော်ဟုတ်ကဲ့ဟိုညင်းလာကမှရလက်ထွက်ပါမလားလို့ကိုအစိုးရနေတယ်ဆိုပြီးတော့ကိုနေထွန်းနိုင်ကတုံးတက်တယ်ဆိုတော့အန်ကယ်ဦးရဲထွန်းအနေနဲ့ရောဒီဒုတိယကြိမ်ကျင်းပရဲ့27ရာစုပြင်လုံးညီလာခံကနေပြီးတော့ရလက်ကောင်ထွက်ပေါ်လာမယ်နိုင်မယ်လို့မျှော်လင့်ပါလားရှင
်အဲရလက်ကောင်ဆက်ကြတာတော့ဟိုတခုနှစ်ခုဒီအစည်းအဝေးတစ်ကြိမ်နှစ်ကြိမ်နဲ့တော့မထွက်နိုင်ဘူးပေါ့လေဒီဟိုပရောစီစီကလေးကလည်းဒေါန်ဆန်းစုကြည်တို့ဒီ NLD အစိုးရအနေနဲ့လည်းတို့ပြီးတော့သိထားပါတယ်ဒါကြောင့်သူကဒီအစည်းအဝေးကို6လကြိမ်6လကြိမ်ကျင်းပသွားမယ်ဆိုပြီးတော့ငကူကလေးကအဲ့လိုစဉ်းစားထားတာပေါ့လေအဲ့တော့ဒီဟာတွေမှာအခုဆွေးနွေးလိုက်တဲ့အခါကျတော့ဟို NCA လက်မှတ်ထိုးပြီးတဲ့အဖွဲ့တွေနဲ့ကတတ်တတ်ဒီအသေးစိတ်တွေပေါ့နော်ဒီခြေလမ်းဒီရှိရှိရှိနဲ့ကန္တာတွေဖွဲ့ပြီးတော့ဆွေးနွေးတယ် NCA မထိုးရသေးတဲ့အဖွဲ့တွေနဲ့ကတော့တိတန့်ဟိုတွေ့ရရှိတယ်ပေါ့ဒါအစသဘောဟိုဆွေးနွေးပွဲဟိုစလိုက်တဲ့သဘောပဲပေါ့အဲ့တော့အဲ့ဒီအဖွဲ့တွေနဲ့ကဒီသာဆွေးနွေးပွဲတွေနောက်လုပ်เสียလို့လိမ့်မယ်အခုလက်မှတ်ထိုးပြီးသားအဖွဲ့တွေနေနဲ့လဲဆက်သွားရင်းနဲ့ရည်ကြီးတဲ့ကျွန်တော်တို့ဖက်ဒရယ်ကိုဘယ်လိုတည်ဆောက်မလဲဆိုတဲ့ကိစ္စမှာနားလည်မှုတွေတူလာအောင်ပေါ့တစ်ဖက်ကချွေးနေနဲ့တစ်ဖက်ကလေ့လာရေးအတူတူလုပ်ဖို့လိုလိမ့်မယ်လို့ကျွန်တော်တင်တယ်လေ့လာရေးလုပ်တယ်ဆိုတာကအခုအောင်မြင်ဖွံ့ဖြိုးတိုးတက်နေတဲ့နိုင်ငံတွေမှာကျင်းသုံးတဲ့ဖက်ဒရယ်စနစ်နဲ့တိုင်းရင်းသားတွေမူလကညှော်မှန်းထားတဲ့လူမျိုးတွေပေါင်းစုံပြီးတော့ကျွန်တော်တို့ဟိုဝိုင်းကြည့်ဆောက်ထားတဲ့ဆိုဘီယက်ယူနီယံပုံစံမျိုးယူဂိုစလဗ်ပုံစံမျိုးနဲ့ဘယ်လိုခြားနားသလဲအဲဘယ်စနစ်ကပို့ပြီးတော့တိုင်းပြည်ကိုအင်အားကောင်းပြီးတော့ပို့ပြီးတော့ဖွံ့ဖြိုးတိုးတက်စေမလဲဒါမျိုးတွေကိုအတူတူကလေ့လာရင်းနဲ့ဆွေးနွေးပွဲတွေကိုလည်းအဲ့လိုဟို6လကြိမ်ကျင်းပလိုက်ဒါထဲမှာသွားပြီးတော့လေ့လာလိုက်အတူတူကလေ့လာလိုက်အဲ့လိုနဲ့ဟိုနည်းနည်းတော့ဟိုအချိန်ပေးရမှာပေါ့လေပေးပြီးတော့အဲ့လိုဖြတ်သန်းရလိမ့်မယ်လို့ကျွန်တော်ဟိုယူဆတယ်အဲ့တော့တကယ်လို့เนาะတကယ်လို့အောင်မြင်သွားတဲ့အခါမှာလဲဒီလက်နက်ကင်အဖွဲ့တွေအဲမရှိတော့တဲ့เนาะခြုံငိမ့်တဲ့ပြည်နယ်တွေမှာကျွန်တော်တို့ကလက်တွေ့ဒီဖွဲ့စည်းပုံခြေကဥတွေပြင်ပြီးတော့လက်တွေ့အခွင့်အရေးတွေပေးလိုက်တာသူ့ရဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်နဲ့ကျွန်တော်တို့ဖက်ဒရယ်စနစ်ကိုတည်ဆောက်ခွင့်ပေးလိုက်တာမျိုးတွေလက်တွေ့အဲ့လိုကျင့်သုံးပြီးတော့ဟိုသွားမယ်ဆိုရင်တော့ကြံတဲ့လက်နက်ကင်ပဋိပက္ခရှိနေတဲ့နေရာတွေလဲအဲ့ဒီအတိုင်းလိုက်လာနိုင်တယ်လို့
ဟုတ်ကဲ့ရှင်ဟိုရှေ့ဆက်ပြီးတော့ဘယ်လိုလုပ်ကြမလဲဆိုတာကိုဒီပင်နိုင်ဆွေးနွေးတဲ့သူတွေကိုနောက်ပိုင်းမှာဟိုအချင်းချုပ်ပြီးတော့ပြန်ပြီးတော့မေးချင်ပါတယ်ဆိုတော့အခုတော့ဒီကျမတို့ဒီတစ်ပတ်မှာပါဝင်ဆွေးနွေးတဲ့သူတွေလည်းများတာမလို့သူတို့ခက်တက်တက်လေးအချိန်ပေးလိုက်ချင်ပါတယ်အခုလေးလိုင်းမှာမှာလောလောဆယ်ရောက်နေတာကဦးစိုးဝေပါဦးစိုးဝေကြားရပါလားရှင
်ဟ
ုတ်ကဲ့ကြားပါဟုတ်ကဲ့ပါကျမကိုနည်းနည်းလေးထိထိမိမိနဲ့ဝင်ပြီးတော့ဆွေးနွေးပေးပါနော်ဟိုမေးမြန်းမယ်ဆိုရင်လည်းပါဝင်ပင်နိုင်ဆွေးနွေးတဲ့သူတွေရှိပါတယ်ရှင်
ကျေးပါလေ27ရာစုပြည်ညာလွန်ကအကျိုးရလက်ကိုကောင်းနေဆုံးပါလေကျွန်တော်တို့တိုင်းကျွန်တော်တို့ဆက်ပါဘယ်လိုအကျိုးတွေဖြစ်လာလဲရလက်ကောင်းနေဆုံးပါလေကျွန်တော်တို့ဒီတစ်ပြေးနဲ့ဘယ်လိုရှိသေးလဲဘယ်လိုရှိသေးရလဲရှိလာမယ်ဆိုတာကျွန်တော်ပြောဆိုပါမယ်ပြေလုံးပြာကံလို့ပြောလိုက်ကြတဲ့ဟောင်းကိုရလေးစက်ကိုဘုရားဥစ္စာနဲ့တိုင်းရင်းသားကောင်းကောင်းတတ်တယ်လို့ချမှတ်ခဲ့တဲ့စာချုပ်ကိုအခြေခံလာတယ်ကျွန်တော်တို့အယုံကြည်ရတယ်ပေါ့ဗျာသူတော့လေ1940ခုချိန်နေနဲ့အခုမြန်မာအခြေအနေနဲ့အခြေအနေတွေကပကတိအခြေအနေတွေကွာခြားနေတဲ့အခါမှာ စလီလန်ကာတဲ့အကြောင်းအရာတွေကိုစိုးပိုက်တယ်လက်ရှိကတိအခြေအနေမှာရှိနေတဲ့အကျက်တဲတွေအခက်အခဲတွေကိုစိတ်နာမှန်လေးနဲ့ကျွန်တော်ချားပြီးတော့ဒီထောင်းအကျိုးပြည်သူရဲ့အကျိုးငြိမ်းချမ်းရေးနဲ့ဆိုတဲ့အကျိုးဒီလိုကြီးရှိရှိပြီးတော့စိတ်နာထားလို့ဆိုပြီးအခက်အခဲတွေစိန်ခေါ်မှုတွေကတော့ကျွန်တော်အားလုံးကြွားလာနိုင်တယ်ဆိုတာပဲ
ဟုတ်ကဲ့ဟုတ်ကဲ့အဲ့တော့စေနာမယ်နဲ့ဟိုစာချင်းကပ်ပြီးတော့ဆွေးနွေးရမယ်လို့ပြောတာပေါ့နော်ဟိုဥဆိုးဝေပြီးတော့ကျမနောက်ထပ်ဟိုတိလဲမှုထိုင်းကနေပြီးတော့ပါဝင်ဆွေးနွေးလာတာပါတိလဲမှုကိုအလှည့်ပေးကြမှာရေတိလဲမှုဘာများဆွေးနွေးပါမလဲရှင
်ဒီပီလုံနီလာက27ရောက်စုပီလုံနီလာကမှာနော်အခုပြောနေတာဆိုနေတာတွေကတော့ကျွန်တော်တို့ပထမဖွင့်ပွဲမှာကျွန်တော်တို့နားထောင်တာပြောတာဆိုတာတွေအစိုးရပြောတာကနော်စစ်တပ်ပြောတာကနော်ကြန့်ခိုင်ရေးခေါင်းဆောင်ပြောတာတွေကတော့ဒါမဆိုးအောင်ဒါပေမဲ့သူတို့ပြောသလိုမလုပ်တာကတော့ကျွန်တော်တို့အတွက်အမှန်မှကျွန်တော်တို့စိုးရင်ရတယ်လို့ကျွန်တော်မြင်တယ်။ဘာဖြစ်လို့လဲဆိုရင်တော့ကျွန်တော်တိုင်းလားဒီတော့ဘာဖြစ်လို့စစ်တပ်တွေကတက်ပြီးတော့တိုက်နေရတယ်လဲ။အဲ့ဒါကခုကတော့ကျွန်တော်တို့မင်းကုန်ထုတ်ပြဖြစ်နေတယ်။ကောင်းအောင်လုပ်တော့ကောင်းမယ်။မကောင်းအောင်လုပ်တော့ဒီမှမပြရကျွန်တော်တို့စိုးရင်ကြကောင်းပါလေလို့ကျွန်တော်နေပြောချင်ပါတယ
်။ဟုတ်ကဲ့အန်ဒါရောတိလဲမှုထိုင်းကနေဝင်ဆွေးနေတာမှာဟိုခက်သက်သက်လေးပဲကျွန်မနောက်ထပ်တော်ရရှင်တရက်ကိုလည်းလှည့်ပေးချင်ပါတယ်။မလေးရှားကပါကိုနေလင်းဦးကြားရပါလားရှင်။
ဟုတ်ကဲ့ကြားပါတယ်ခင်ဗျာ
ကိုနေလင်းဝင်ပြီးတော့ဆွေးနွေးနိုင်ပါရဲ့ဒါမှမဟုတ်မေးခွန်းထုတ်ပြီးတော့မေးမြန်းမယ်ဆိုရင်လည်းဒီပင်တိုင်းဆွေးနွေးသူတွေဖြစ်တဲ့ခွန်မြင့်ထွန်းကိုနေထွန်းနိုင်ဦးရဲထွန်းအားလုံးလေးလိုင်းပေါ်မှာရှိနေပါတယ်ရှင
့်ဩကျွန်တော်ကတော့တိတ်ပြီးတော့ပြန်မေးစရာတော့မရှိပါဘူးဦးရဲထွန်းပြောတာလေးလည်းနားထောင်ပါတယ်ဒီဖက်ဒရယ်အကြောင်းကျွန်တော်တို့နောက်ပိုင်းပြန်ပြီးလှုပ်ရှားလာတာကတော့ဟိုရှင်းရင်းပြောရင်ရှမ်းပြည်နယ်ရပေါ့နော်ရှစ်ပြည်နယ်မူနဲ့တက်လာတာပေါ့နော်ကျွန်တော်သဘောအရပြောရရင်ရှစ်ပြည်နယ်မူကိုလက်မခံပါဘူးလို့ကျွန်တော်မပြောလို့ဘူးဒါပေမဲ့လူမျိုးကိုအစွဲပြုထားတဲ့ပြည်နယ်မျိုးကိုကျွန်တော်အနေနဲ့တော့ဗမာတရားအနေနဲ့မဖြစ်သင့်ဘူးလို့ထင်ပါတယ်အမေရိကန်ပုံစံကူးရင်လည်းအကောင်းဆုံးလည်းဖြစ်မယ်လို့လည်းမြင်ပါတယ်ဒါပေမဲ့ကျွန်တော်တို့လှုပ်ချင်တဲ့ဖက်ဒရယ်ကဗမာတမဲပဲယူပါမယ်ထားပါဟုတ်လားဟိုတုန်းကတော့ဦးနေဝင်းက5ပြည်နယ်တိုင်း5ခုဆိုပြီးတော့လှုပ်ခဲ့တယ်သူကဟိုတိုင်းရင်သား9မဲဗမာ9မဲဆိုပြီးဖြစ်အောင်လုပ်တဲ့သဘောပါပဲအဲ့တော့ကျွန်တော်စိုးရိမ်တာကိုပြန်ပြီးတော့ကျွန်တော်တို့ဗမာတွေစိုးရိမ်တာကိုပြန်ပြီးတော့ပင်ချာသဘောအရလက်တွေ့သဘောအရကျွန်တော်ပြန်ပြောချင်ရင်ဗီဒိုတဦးစီကန်လိုက်ပါရှစ်ပြည်နယ်ကိုနော်အဲ့ဗီဒိုရဲ့သဘောကဘသူမှခွဲထွက်ခွင့်တမဲဆန့်ကျင်တာနဲ့ဘသူမှခွဲထွက်ခွင့်မရပါဘူးဆိုတဲ့ဥပဒေသားလေးကိုလာထုတ်လိုက်ပါအဲ့လိုထုတ်ပြီးဆိုရင်ခင်ဗျားတို့ပြည်နယ်တွေအခုစီလွတ်လွတ်လပ်လပ်ဒီနေ့အုတ်ချုပ်ခြင်းအပဆိုလဲအုတ်ချုပ်အမေရိကန်လိုပုံစံလုံးအုတ်ချုပ်ခိုင်းလိုက်ပါစစ်သားစစ်တပ်တွေလည်းထောင်းမယ်ဆိုရင်လည်းသူကသူပေးထောင်းလိုက်ပါဒါပေမဲ့ခွဲထွက်ခွင့်တော့လုံးဝမပေးရနိုင်ပါအဲ့ဒီလိုအလဲအလဲကတော့လုပ်ရပါမယ်အဲ့ဒါဆိုရင်ကျွန်တော်တို့ဗမာလူမျိုးတွေနဲ့ကဘာမှပူစရာမလိုဘူးဘာကြောင့်လဲဆိုတော့ကျွန်တော်တို့ပူနေတာကကျွန်တော်တို့ပြည်တော်စုကြီးကိုပြို
ဟုတ်ကဲ့ဒါကကိုနေလင်းဦးပါသူကဒီခွဲထွက်ခွင့်လုံးဝမပေးပါနဲ့လို့ပြောတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ပဲဒီနိုင်ငံရေးဆွေးနွေးကြတဲ့ဇကဝိုင်းနေမှာဟိုအငင်းခုံဖြစ်ပြီးတော့ဒီဆွေးနွေးလို့မရပါလေညှိနှိုင်းလို့မရဖြစ်နေတာဖြစ်ပါတယ်ဒီမှာဟိုနောက်ထပ်ဟိုတော်ရရှင်တယောက်စာရေးပြီးတော့ဆွေးနွေးလာတာကိုကိုရနိုင်ဖတ်ပေးပါရှင်ကျွန်မကကိုစိုးဝေဆွေးနွေးထားတဲ့အကြောင်းအရာလေးနဲ့လည်းတိုက်ဆိုင်နေလို့ပါ
ဟုတ်ကဲ့ပါမငြိမ်းချမ်းခြင်းနဲ့စိတ်ဆန္ဒမရှိရင်ဘာမှဖြစ်လာမှာမဟုတ်ပါဘူးတကူဆိုတဲ့အရာကိုသိကြခွဲကြရင်လုပ်ငန်းအောင်မြင်ဖို့အလုပ်အောင်မြင်ဖို့ပြီးမြောက်အောင်မြင်ဖို့ပါအဲတကယ်တကူဆိုတဲ့အရာမှာ1စိတ်ဆန္ဒ2ကြိုးစားမှု3စိတ်ဓာတ်ခိုင်မာမှု4အမားမှန်ခွဲဝေနိုင်မှုအဲ့ဒါတွေပါမှအငြင်းညာနိုင်မယ်ထင်တယ်အခုစိတ်ဆန္ဒတွေမပါကြဘူးလို့ခံစားတွေ့နေရပါတယ်ငြင်းညာခြင်းနဲ့စိတ်ဆန္ဒတွေကြီးမားလာကြဖို့ပထမဆုံးစီယုံပြီးပင်လုံကိုအားဖြည့်ဖို့လိုမယ်ထင်ပါတယ်ဆိုပြီးတော့သူကရေးထားပါတယ်ခင်ဗျာ
ဟုတ်ကဲ့ဒါကကိုဝေရအောင်ရေးလာတာပါဟိုခုနကဦးစိုးဝေကလည်းပြောသွားတယ်ဆန္ဒမှအမှန်နဲ့ဆွေးနွေးမယ်ဆိုရင်ရလက်ကောင်းတွေထွက်ပေါ်မယ်ဆိုတော့ဟိုဒီမှာကျွန်မကိုနေထွန်းနိုင်ကိုတုံ့တက်ပေးစီကျင်ပါတယ်စိတ်ဆန္ဒလို့ပြောကြတဲ့အခါမှာငြိမ်းချမ်းရေးလုပ်ငန်းစဉ်အောင်မြင်ဖို့ဒီအဓိကဥစုရေးဖြစ်တဲ့အစိုးရတက်မတော်တိုင်းရင်းသားတွေဘက်ကငြိမ်းချမ်းရေးကိုလိုလိုလားလားရကျင်တဲ့စိတ်ဆန္ဒအမှန်နဲ့ချင့်ကန့်နေကြပါလားကိုနေထွန်းနိုင်ဘယ်လိုများတုံ့တက်ပါလဲရှင့်
ဟိုအားလုံးကငြိမ်းချမ်းကျင်တာတော့အမှန်ပဲဗျာဒါကမြေကြီးလက်ခွက်လက်ခွက်မလွဲပါပဲဆိုတော့ဟိုခုနကကျွန်တော်တို့ပြန်ကောက်မယ်ဆိုရင်ဒီငင်းကြီးကြီးကိုမလိုလားတဲ့လူကလည်းတရားမှမရှိတယ်ဖြစ်နေတာကကျွန်တော်တို့ချင်းကပ်ပင်ချင်းကပ်နေတာလုံပြီးလုံဟန်တော့လေအဲ့ဒီအပိုင်းကတော့ကျွန်တော်တို့အများကြီးလုံးအောင်လည်းကြည့်ပါအခုအချိန်မှာပဲက ကျွန်တော်တို့ကြည့်မယ်ဆိုရင်ဒီ NCA ကို NCA ကနေကျန်းရေးတော်တက်ဆိုရင်လည်းတစ်ဖက်မှာလည်းကွန်ကြီးဖွဲ့စည်းပုံစံဥပဒေကိုပြင်မယ်ဆိုတော့အဲမျှော်လင့်ချက်တွေအဲဒီလိုပြောဆိုမှုတွေကသတိကြေကြေလောင်လောင်ဖြစ်လာတယ်ဒီကနေတစ်ဆင့် Nation Building ပေါ့ဗျာနိုင်ငံတည်ဆောက်ရေးကိုဆက်သွားမယ်ဆိုတော့ယူနိုက်တက်တွေရှိနေတာလည်းတွေ့ရတယ်ဗျာဒါပေမဲ့တစ်ဖက်မှာပြန်ကြည့်ပြန်တော့လေတမတော်ရဲ့ရက်ခံချက်ကဒီ2008ဖွဲ့စည်းပုံစံဥပဒေနဲ့တူတာမထွက်ဘူးအထက်တဲ့ခါကျတော့အဲ့ဒီနှစ်ခုကအဲ့ဆန်ရဘဖြစ်လာပြီးတော့မှဒီ NCA မှာကလာပြီးတော့မှကျွန်တော်တို့ deck lock ဖြစ်တဲ့ပုံစံမျိုးပေါ့ဗျာအဲ့ဒီပုံစံမျိုးဖြစ်လာတယ်လို့ယူဆစရာရှိပါတယ်ကျွန်တော်တို့ပြောလို့တိုင်းရင်းသားတွေလည်းငြင်းချမ်းရှင်တာပဲတိုင်းတော်ဘက်ကမေးကြည့်နေသူတို့ငြင်းချမ်းရှင်တာပဲဆိုတော့ဒါပေမဲ့ခုနနိုင်ငံတိဆောက်ရေးဖြစ်ဖြစ်ကျွန်တော်တို့စိတ်တွေလည်းဖြစ်ဖြစ် nation တွေလည်းဖြစ်ဖြစ်ဒီပိုင်းနေဆိုရင်အများကြီးကျေကျန်သွားပြီအဲ့ခါကျတော့ကျွန်တော်တို့ NCA တစ်ခုရင်းနဲ့နေရာတော်ပြီဒီထက်အားလုံးပါဝင်တဲ့နိုင်ငံရေးစီးပွားတွေလုံးဝတော့မယ့်အနေအထားဖြစ်တယ်အခုလုံးနေတဲ့နိုင်ငံရေးစီးပွားတွေကအားလုံးပါဝင်ရေးဆိုတာအတွက်မေးခွန်းထုတ်ကြတယ်အများကြီးဖြစ်နေပါသေးတယ်ဆိုတော့အဲ့ဒီအနေအထားမျိုးမှာကျွန်တော်အချိန်လေးအများကြီးယူရမယ်ဒါပေမဲ့အစိုးရသက်တမ်းတစ်ခုတည်းနဲ့လည်းကျွန်တော်တို့မပြီးနိုင်ဘူးနှစ်ခုနဲ့လည်းမပြီးနိုင်ပါဘူးဒါမျိုးအချိန်အများကြီးယူရမယ်ဒါပေမဲ့အဲ့ဒီလိုလုံးဝမယ့်အကြောင်းအရာတစ်ခုကိုအစိုးရသက်တမ်းတစ်ခုတည်းပါပဲငါအစိုးရကျွန်တော်ရှေ့မှာလည်းတွေ့ခဲ့ပါတယ်တမတော်ဦးသိန်းစင်လက်ထက်မှာဆိုလို့ဒီ case ကို show business အနေနဲ့လုပ်ခဲ့ပြီးတော့မှသူ credit ယူဖို့အတွက်ကြိုးစားခဲ့တဲ့လုပ်ရမျိုးတွေကျွန်တော်တွေ့ခဲ့မှုပါတယ်အဲ့ဒီအဲ့လိုလမ်းစဉ်တိုင်းမှာဒီရက်ချိန်မှာလည်းဆက်လုပ်မယ်ဆိုရင်ကျွန်တော်တို့ကဟိုဒီအစိုးရတစ်ဆက်ကတူတူပဲဒီလုပ်ပြီးတော့မှကျန်တဲ့ဟာကိုမကြည့်ကြလို့မျိုးအဲ့ဒီသဘောတက်ရောက်သွားနိုင်ပါတယ်လို့ကျွန်တော်မြင်ပါတယ်ဗျ
ဟုတ်ကဲ့အခုကိုနေထွန်းနိုင်ရလဲဒီခုနအင်္ဂလိပ်ရေးထွန်းပြောသွားသလိုပဲအချိန်ယူပြီးတော့လှုပ်ဆောင်ရမယ်လို့သုံးသပ်ပါတယ်အဲဆိုတော့အခုကျမတို့ဒီ American ပြည်အောင်စုကနောက်ပြီးတော့စာရေးပြီးတော့ပါဝင်ဆင်းနေလာတယ်တော်ရရှင်မောင်တသနာအစာလေးကိုဖွင့်ပြပေးခြင်းပါတယ်ကိုသားညုံတစ်ချက်လောက်ဖတ်ပေးပါရှင
်ဒုတိယကြိမ်27ရာစုပင်လုံးပြောင်စုညီငယ်ညီလာခံမှာတောက်လျှောက်ဆင်းနေလာခဲ့ဘူးတဲ့ UNFC အဖွဲ့မပါတာကလွဲလို့ရလက်ကောင်တချို့ထွက်လာတယ်လို့ယူဆမိပါတယ်ညီလာခံကိုမတက်ဘူးလို့တင်းခံနေတဲ့မြောက်ပိုင်းမဟာမိတ်ခုနှစ်ဖွဲ့တက်လာခဲ့လို့ပဲညီငယ်ဖြစ်စင်မှာတရုတ်နိုင်ငံရဲ့အခန်းကဏ္ဍအရေးပါလာတာကိုလည်းချင်းရှာတွေ့မြင်လိုက်ရပါတယ်ဒါပြင်ဒီကနဘုံစုံကိုလူလလနဲ့ဆွေးနွေးနိုင်ခဲ့ကြတယ်လို့ပဲအမေစုနဲ့ဒေါက်တာတင်မျိုးဝင်းတို့နဲ့လည်းတည်ထောင်ဆွေးနွေးပွဲတွေဖြစ်ခဲ့ပါတယ်။ NCA စာချုပ်နဲ့ပတ်သက်လို့အခြေတင်ဆွေးနွေးစရာတွေရှိလာနိုင်တယ်ဆိုတာလည်းသိလိုက်ရပါတယ်။နောက်ဆုံးအနေနဲ့ပြောချင်တာကအခုငင်းငယ်ဆွေးနွေးနေကြတဲ့လူမျိုးစုလက်နက်ကင်တွေအားလုံးအနေနဲ့ဘယ်လက်နက်အဖွဲ့အစည်းတွေရဲ့ကြောထောက်နောက်ခံရှိတဲ့ပြည်သူအစိုးရစစ်စစ်ရဲ့ငင်းငယ်ကြိုးပမ်းလှုပ်ရှားမှုတွေအပေါ်မှာတန်တရားနဲ့ချီးကပ်နေတာတွေရပ်ဆိုင်းသင့်ငြိမ်တန်နေပြီလို့ယူဆမိပါတယ်။
ဟုတ်ကဲ့ဒါကဒီ American ပြည်အောင်စုကမောင်တက်တနာဝင်ပြီးတော့ screen လာတာဖြစ်ပါတယ်ဒီမှာ control ကိုအာတောင်းမှမရှင် control ကိုကျွန်မဒီမှာသုံးသက်ခိုင်းချင်ပါတယ်ဒီအစိုးရကိုတက်မတော်နဲ့တည်တန့်ခွဲထုတ်ပြီးတော့ပြောထားတဲ့သဘောတွေ့ရပါတယ်တိုင်းသားတွေကအရသာအစိုးရကိုတန်ကြားနဲ့ချင်းကပ်နေတယ်လို့ပြောထားတယ်ဆိုတော့ဒါတကယ်ပဲကိုရိုင်းကလည်းတိုင်းသားကိုယ်စားလှယ်တူအနေနဲ့ပါဝင် screen နေတယ်ဆိုတော့ဟို control သုံးသက်ပေးပါရှင်သူပြောရဲ့ပုံမှာ
အကျွန်တော်တို့ကတော့ဒီအစိုးရအပေါ်မှာတန်တရားနဲ့ချိကမှုတွေဆိုတာမျိုးအဲ့လိုမျိုးမဟုတ်ပါဘူးအထူးအဖြစ်ဒီဒေါအောင်ဆန်းစုကြည်နဲ့ဒီတိုင်းဒေသနဲ့ကတော်လိုင်းဖွဲ့ကြီးဆိုတာကနှစ်ပေါင်းများစွာကလေးကဒါအပြန်လန်အဖြစ်ပေါ့လေဒါကျွန်တော်တို့အပြန်လန်ပြင်ပကျင်းနီးခဲ့ကြတာဖြစ်ပါတယ်1990ခုမှာမဲတော်ခါကြီးနာတဲ့ကိုထုတ်ပြန်တဲ့ခါကျတော့အဲ့ဒီကာလမှာအကျက်တွေပေါင်းများစွာအတဲကနေပြီးတော့လူသားတွေမျိုးစီဖွဲ့ချုပ်တဲ့ဒေါအောင်ဆန်းစုကြည်ကထောက်ခံပေးခဲ့တာဖြစ်ပါဒါကြောင့်လေမဲတော်ခါကြီးနာချက်ကဘာကျော်ဖြစ်ခဲ့တာဖြစ်ပါတယ်ဆိုတော့အခုအချိန်ခါမှာတော့အစိုးရအနေနဲ့ကတော့ဒီဆောင်ရွက်ရတဲ့အခါမှာအကက်သက်ပေါင်းများစွာနဲ့အကျက်တွေပေါင်းများစွာနဲ့ဆောင်ရွက်နေရတယ်ဆိုတော့ကျွန်တော်တို့ကဒါအောင်နားလည်ပါတယ်အဲကြောင့်မလို့ဒီအစိုးရကိုကျွန်တော်တို့တန်ပြပေါင်းများစွာနဲ့ချိကနေတယ်ဆိုတဲ့ဟာမျိုးကတော့အဲ့ဒီအခြေခံမျိုးတော့မရှိပါဘူး။ဒါအစိုးရမှဆောင်ရွက်နေရတဲ့အကန့်အသတ်ကြီးမားမှုတွေလည်းကျွန်တော်တို့အောင်နားလည်ပါတယ်။အဲ့တော့အခုဒီကျွန်တော်ဆွေးနွေးမှုရဲ့အခြေခံကတော့အားလုံးကကျွန်တော်တို့ဒီအားမျိုးအားမြတ်ခြင်းမျိုးကများစွာရှိနိုင်ပါတယ်။သို့တော့ကျွန်တော်တန်းဒီမှာဒီလိုမျိုးနိုင်ငံရေးဆွေးနွေးမှုဆိုတာအခုမှဖြစ်တာဖြစ်ပါတယ်။နှစ်ပေါင်းခု90အတောအတွင်းမှာအခုလိုအသေးသေးရှိတဲ့နိုင်ငံရေးဆွေးနွေးမှုမျိုးတွေကတော့အခုမှဖြစ်တာဖြစ်ပါတယ်။တော့အတိတ်တည်းရှိတဲ့နိုင်ငံရေးဆွေးနွေးမှုအသက်ပါတဲ့နိုင်ငံရေးဆွေးနွေးမှုတွေဖြစ်တဲ့အတွက်ဆွေးနွေးမှုနိုင်မှုတွေအားလုံးကြည်လည်ဖို့အတွက်ဆိုရင်တော့အချိန်ရွှေ့ရတာတို့ဒါတွေကတော့ရှိမှဖြစ်ပါတယ်ခုနကလို့ဒီဒုတိယကြိမ်အစည်းအဝေးမှာရက်လက်တွေအကုန်လုံးထွက်ရမယ်ရယ်လို့ဒီလိုပဲကျွန်တော်တတ်မှတ်လို့မရပါဘူးဒီကျွန်တော်တို့အခုကျင်းပတဲ့ညကနာမည်က20ရာစုပင်လုံးဖြစ်ပါတယ်ပင်လုံးလို့ပြောတဲ့အတွက်20ရာစုမှာကျင်းပခဲ့တဲ့ပင်လုံးညကအနှစ်သာရကနိုင်ငံရေးနှစ်သာရအနှစ်သာရကလွတ်လပ်ရေးတန်းလူရည်နဲ့ဒီမိုကရေစီဖြစ်တယ်လို့အဲ့ဒီ20ရာစုပြည်လုံးရဲ့လုံထုံလုံးကြီးအမြင့်တရားကတော့အခြေအနေညှိနှိုင်းရှင်တွေဖြစ်ပါတယ်။အခုဒီကောနိုင်ငံတော်ဥတာဏ်ငံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကဒီ20ရာစုပြည်လုံးဒုတိယအစီအစဉ်မှာပြောခဲ့တာကတော့ဖိအားပေးတာတွေမရှိဘဲနဲ့အကြကင်တာတွေမရှိဘဲနဲ့ဆွေးနွေးသွားမှာဆိုတော့ဒီကအထူးထားပြီးတော့ဒါပြောခဲ့တာဖြစ်ပါတယ်။ဒါကြောင့်ကျွန်တော်တို့ဒီနေ့ခါမှာရလက်ကောင်းနေ ထွက်နိုင်လို့ဆိုရင်တော့ကျွန်တော်အချိန်ကြာတရားကိုပြောနေရင်းမြစ်တဲ့အခြေအနေညာဆင်းနေတော့လို့ပါ။ဒါကြောင့်ဒီကနေ့ဖြစ်ပေါ်နေတဲ့အခြေအနေကတော့ကျွန်တော်တို့အကြောင်းမှာအခြေအနေညာဆင်းနေကြတာဖြစ်ပါလေ။အဲ့ဒီအခြေအနေညာမှုကိုအခြေခံနေတဲ့အတွက်အကြံညီလာကောင်တည့်ရဖတ်ရှုရတာမျိုးဖြစ်ခဲ့တယ်။ပြီးရင်အချို့သောအကြောင်းမျိုးပါလေသဘောတူနိုင်မတူနိုင်ဓာတ်တွေလည်းကျွန်တော်ဆက်လက်ရှာတော့တဲ့ဒါတွေစောင့်ကြည့်နားထောင်နေရတာကနိုင်ငံရေးအဆက်ပါမှုဖြစ်ပါလေ။ဒါကျွန်တော်နောက်တစ်ခုကပါလဲစီဒီခွဲမထွက်ရေးဆိုတဲ့ကိစ္စရနေတဲ့ပတ်သက်ရင်လေဒီအမြင်အဖြစ်တော့ဒီလိုကမှတိုင်းပြည်ပြည်တော်စုကခွဲတက်ဖို့ဆိုတဲ့အမြင်မရှိပါဘူး။ပြီးတော့ခံစားရတဲ့ပုံစံကတော့အမြင်တအုပ်နဲ့တအုပ်ထက်နဲ့တစ်ဖက်ကြမှာကွာတာရှိပါတယ်။ဟောဒီတမတော်ကဆိုလို့ရှိရင်တော့ဒါဖယ်ရမှုဆိုတာခွဲထွက်ရေးဖြစ်တယ်ဆိုပြီးတော့မှတမတော်က62ခုနဲ့မှအနာပေးနေတယ်။အခုတော့တမတော်ကတော့အချို့တော့အရာရှိကြီးများပြောပါတယ်။သူတို့ကတော့ခွဲထွက်ဖယ်ရမှုဆိုတာခွဲထွက်ရေးလို့ပဲသူနားလေခဲ့တယ်အခုတော့ဖယ်ရဆိုတာပေါင်းစည်းလို့ပြောတယ်ပေါင်းစည်းလို့ပြောရင်တော့ quantum ဆိုတာကတော့အမကန်နေတယ်ဆိုတဲ့အမြင်ကနေချိတ်ကတ်တာဖြစ်ပါတယ်အဲကျွန်တော်တိုင်းသားများကြတော့ဖယ်ရမှုဆိုတာကျွန်တော်တို့ကခွဲထုတ်ဖို့လို့တာမဟုတ်ပေါင်းစည်းဖို့ပဲဆိုတာတိုးတော့ကျွန်တော်ရဲ့ဓာတ်ညီလို့ခြင်းဓာတ်ညီနဲ့ကိုယ်ကပြတ်တမ်းမှုလို့ခြင်းတဲ့အတွက်ဖယ်ရမှုပြောခဲ့တာဖြစ်တယ်ကျွန်တော်တို့ကခွဲထုတ်ဖို့လည်းဘယ်လိုမှမကြိုးစားခဲ့ဘူးခွဲထုတ်ဖို့လည်းဘယ်လိုမှမပြောခဲ့ဘူးအကြောင်းမို့လို့ခွဲမခဲရအောင်ဆိုတဲ့ဟာကြီးကျွန်တော်ထပ်ပြောရတယ်ဆိုကျွန်တော်တို့ကမှားလို့ဝန်ခံတယ်လို့ဖြစ်နေတယ်အဲ့ဒီအခြေခံပုံမှာကျွန်တော်တို့ကဟာနိုင်ငံရေးသူ့ရဲ့တိတ်ခါကိုယ့်ရဲ့တိတ်ခါအဲ့တိတ်ခါပုံမှာအခြေခံရှင်းလင်းပြကြတာဖြစ်ပါတယ်ဒါကြောင့်ဒီပြည်တော်စုကခွဲမပြတ်ဘူးဆိုတဲ့သဘောတရားကိုနှစ်ဖက်လက်ကနိုင်ငံနှစ်ဖက်တိတ်ခါရှိတဲ့ကျွန်တော်တို့ဆွေးနွေးညှိနှိုင်းမှုတွေနဲ့အတိတ်ရဲ့ပုံစံမျိုးတွေနဲ့ကျွန်တော်တို့ဆောင်ရွက်နိုင်တဲ့အဆင့်ပြေမှာဖြစ်ပါတယ်အဲ့ဒီလိုအဆင့်ပြေဖို့အတွက်လည်းနှစ်ဖက်လက်ခံနိုင်တဲ့အတိတ်ရဲ့ပုံစံမျိုးတွေကျွန်တော်လုံနိုင်ဖို့ကတော့ဒီရာဂန်လုံးကတော့အခုတော်တော်များများအားကောင်းနေပါပြီတော့အဲ့ဒါကြီး
တင်ပါပါမယ
်ကျွန်တော်လေးမေးရတော့ကျွန်တော်ပြောပါမှာဆိုတော့
ကျေးဇူးတင်ပါတယ်ဒါကိုခွန်မြင့်တွန်းကဟိုကကုနာရောကတော်ရရှင်အမေတို့လည်းဖြေသွားပြီးတော့သူသုံးသက်သွားတာပါဟိုပြီးခန့်နေဖို့ဒီဆွေးနွေးပွဲပြီးခန့်နေဖို့အချိန်နဲ့နေပြီဆိုတော့ကျွန်မကိုခွန်မြင့်တွန်းကိုဒီမှာပဲဥစ္စာကိုခွန်မြင့်တွန်းလည်းအလုပ်ကိစ္စရရှိတော့ကျွန်မကမဆုမဖုန်းချလိုက်ပါတော့နော်ကိုခွန်မြင့်တွန်းနဲ့ကျန်တဲ့သူတွေနဲ့ဆက်ပြီးတော့ဆွေးနွေးပါမယ်ဟိုကျွန်မတို့ပြီးဖို့လည်းအချိန်က3မိနစ်လောက်ပဲလိုပါတော့တယ်ဒီဆွေးနွေးပွဲပြီးဖို့အဲ့တော့ကျွန်မဒီပင်နိုင်ဆွေးနွေးတဲ့သူနှစ်ဦးကိုပြန်ပြီးတော့အချုပ်အားဖြင့်ပေါ့နော်သုံးသက်ခိုင်းကြပါလေရှင်ဟိုပထမဦးဆုံးဒီအငယ်ဦးရဲထွန်းဖုန်းကင်ပြီးတော့စောင်းနေရတာပါအေးဦးရဲထွန်းအနေနဲ့ဒီငင်းငင်းရေးလုပ်ငန်းစဉ်မှာပေါ့နော်ဒီဟိုကျမတို့ဒီရှစ်တိုးတက်ဖို့ရှစ်ဆက်ပြီးတော့ဘာလို့ဆောင်တင်နေအရေးကြီးဆုံးမဖြစ်မနေလှုပ်ဆောင်ရမယ့်အချက်ကိုဟိုနည်းနည်းလေးသုံးသက်ပေးပါရှင
်အဲအဓိကကတော့စိတ်ရှည်ဖို့တည်ခံဖို့နဲ့ဆွေးနွေးကြရဲပေါ့နော်ဒီငင်းကြီးကြီးနဲ့အဲဒီပါပေါ့လေရင်ကြီးကြီးနောက်တိခံသိမ့်နဲ့ပြောပြောင်းပြောင်းဆွေးနွေးကြဖို့အဲအဲ့ဒါပဲရည်ကြီးပါတယ်နောက်တစ်ခုကဒီဟာကချက်ချင်းလက်ငင်းကြီးအပြေရမှာမဟုတ်တဲ့အတွက်ကြောင့်မလို့ဒီနားတဲ့ဂျားကာလာတွေမှာလစ်လာရေးအတူလုပ်ဖို့ပေါ့နော်အဓိကကတော့ကျွန်တော်တို့ကဖက်တွဲဆိုတာဘာဘယ်လိုပုံစံနဲ့သွားလို့ရှိရင်တို့တိုင်းပြည်အတွက်စီစီလုံးလုံးနဲ့ကွန်ပျူတာတက်စီမလဲဘယ်လိုပုံစံနဲ့သွားရင်တော့ကွဲပြဲမှုကိုဥတည်စေမလဲဆိုတဲ့ဟာတွေနားလည်မှုတူလာအောင်ကျွန်တော်တို့ကနိုင်ငံတကာပညာရှင်တွေဖိတ်ခေါ်ပြီးတော့ဆွေးနွေးတာမျိုးနိုင်ငံခြားကိုထွက်ပြီးတော့လေ့လာတာမျိုးအတူတကွအဲ့ဒါလိုလုပ်ဖို့လိုပါတယ်အဲ့ဒါလိုလုပ်ရင်းနဲ့မှကျွန်တော်ပို့ပြီးတော့ရင်းနှီးလာမယ်အပြင်မှာကျွန်တော်တို့အလွတ်သဘောပြည့်စုံဆွေးနွေးစကားပြောမှုတွေရှိမယ်စသဖြင့်အဲ့ဒါလိုဖြတ်တန်းပြီးတော့မှကျွန်တော်တို့ဒီတကယ်ဒီဆွေးနွေးပွဲမှာဆုံးဖြတ်ချက်တွေချတာအမြင်နေနှိမ့်နိုင်တာလို့ရင်ပို့ပြီးတော့အောင်မြင်လိမ့်မယ်လို့ထင်ပါတယ်။အနောက်မတူတဲ့အခြေအနေရဆွေးနွေးပွဲတွေကိုလည်းမတူတယ်လို့ခွဲပြီးတော့ကျင်းပတာပေါ့နော်။အားလုံးဒီနေရာတနေရာထဲမှာလာပြီးစုဆွေးနွေးရမယ်။ဒီ SCA မထိုးရင်မပါရဘူးဆိုတာမျိုးတဲ့ SCA မထိုးနိုင်တဲ့လူတွေလည်းသူတို့နဲ့တီးတန့်ပေါ့။တီးတန့်ဒီအခြေအနေကိုတိုးတက်လာအောင်နဲ့ NCA ဆိုတာဘာကြောင့်ထိုးဖို့လိုတယ်ဆိုတဲ့ဟာကိုလည်းနားလည်အောင်ရှင်းပြဖို့ပေါ့အဲအဲ့ဒီလိုဟိုဒီစိတ်ရှည်ရှည်နဲ့ခွဲပြီးတော့လုပ်တာကတော့ဟိုပိုကောင်းတယ်လို့ယူဆပါတယ်
ဟုတ်ကဲ့ရေးရှည်ကြည့်ပြီးတော့စိတ်ရှည်ရှည်နဲ့အားလုံးဟိုပါဝင်နိုင်ဖို့ကြိုးစားပြီးတော့ဆွေးနွေးပြီးတော့ပူပေါင်းလှုပ်ဆောင်သွားရမယ်လို့အန်ကေဦးရထွန်းတောက်တာပေါ့နော်ကိုနေထွန်းနိုင်ကိုနောက်ဆုံးသုံးသက်ချက်လေးတစ်ခုမေးချင်ပါတယ်ဒီဟိုတက်မရော်နဲ့ဟိုတိုင်းသားရဲ့ကြာမှာပေါ့နော်တက်မရော်ရဲ့ဟိုငင်းငယ်ရမှုဝါရနဲ့ဒီတိုင်းသားရဲ့လိုလားချက်ကလည်းတော်တော်လေးကွာခြားနေတော့ဒီဟိုငင်းငယ်ရဖြစ်စဉ်ရှေ့တိုးနိုင်ဖို့အဓိကဟိုဒါအုပ်စုကြီးတွေကဒီအဓိကနှစ်ဦးဖြစ်တဲ့ဒီတက်မရော်နဲ့တိုင်းသားရဲ့ကြာမှာတကယ်ရောပြည်လည်မှုရနိုင်မှာမလားရှင်ဘယ်လိုသုံးသက်ပါလဲ
တော့စနေချင်းပြီးကြံမကြံရအောင်ဆိုရင်တော့ကျွန်တော်တို့ကစူးစမ်းပုံတော့ဒီတက်မော်တဲ့တန်းသားကိစ္စမှာဆိုရင်လည်းကျွန်တော်တို့ဒီထိတ်ထိတ်တိုးတာမျိုးနဲ့ဆိုင်ဆက်ဆံရေးထူထောင်နိုင်အောင်ဆိုရင်တော့အစိုးရမှလည်းအားကြီးတောင်းရှိလို့ကျွန်တော်ပြောပါတယ်အထူးသဖြင့်အရသာအစိုးရမှကဒီစစ်ဘက်ရဲ့ဘက်ဆက်ဆံရေးကိုကောင်းမွန်အောင်လုပ်နိုင်တယ်ဆိုရင်တော့ကျွန်တော်တို့ကနောက်ထပ်တစ်ဆင့်တိုးနိုင်တဲ့အနေအထားမျိုးခုလိုမျိုးဒီမီလာကမှထိတ်ထိတ်တွေးတာမဟုတ်ဘဲနဲ့ပေါ့ဆရာကြီးရဲ့အထုံးပြောသလိုမျိုးကျွန်တော်ကွန်မတ်ဖြစ်ဖြစ်အင်ဖော်မေးဖြစ်ဖြစ်တွေးဆဆွေးနွေးမှုတွေကိုဆက်စိတ်လုံနိုင်နိုင်ငယ်ဆိုရင်လည်းကျွန်တော်အဖြေရနိုင်လိမ့်မယ်နီးစပ်နိုင်လိမ့်မယ်လို့ထင်ပါတယ်နောက်တစ်ချက်ကတော့အရေးကြီးဆုံးကတော့လက်ရှိဖြစ်နေတဲ့ NC ကိုဖျက်ဖို့မဟုတ်ဘူးလက်ရှိဖြစ်နေတဲ့အထိုင်တွေကိုဖျက်ဖို့မဟုတ်ဘဲနဲ့ခုလောက်ဆောင်နေရတဲ့အားလုံးကိုပြန်ပြီးရီဗျူးလုပ်ဖို့လိုရင်းတယ်လို့ထင်ပါတယ်မဟုတ်တော့ねဒီအတိုင်းဆက်သွားနေမယ်ဆိုရင်တော့ကျွန်တော်ဆွေးနွေးတာကတော့ဝေပါလဲဆုံးတားလဲဆုံးတဲ့အဖြစ်မျိုးတော့မရောက်သေးကြပါဘူးဒါကြောင့်အကုန်လုံးကိုတော့ပြန်ပြီးရီဗျူးလုပ်ပြီးမှအဖြေရှာကြပြီးတော့လိုလိမ့်မယ်လို့ထင်တယ်ဒီတန်းဆက်သွားနေရင်တော့ကျွန်တော်ရလက်ပိုင်းအရာတော်တော်ကိုခက်ခဲတဲ့အနေအထားဖြစ်လာပါလိမ့်မယ်ဗျ
ဟုတ်ကဲ့ရှင်တုံးသက်ပေးရကျေးဇူးတင်ပါတယ်ဒီစနေပေါ်မှာပင်နိုင်ဆွေးနွေးပေးကြရတဲ့ဒီခွန်မြင့်ထွန်းကိုနေထွန်းနိုင်ဦးရဲ့ချောင်းနောက်ပြီးတော့ပါဝင်ဆွေးနွေးကြရတဲ့သူတွေနဲ့ဒါဟို email Facebook ကနေပါဝင်ဆွေးနွေးလာကြရတဲ့သူတွေနောက်ပြီးတော့ကျွန်တော်ဖုန်းခေါ်လို့မရတဲ့ကိုခင်မောင်တွင်ကိုကျော်မြထူအားလုံးကိုအထူးကျေးဇူးတင်ပါတယ်ရှင
်ထွန်းနေထွန်း
စနေညတိုင်းလေးလိုင်းစီစဉ်ကိုဒီနေ့ကနေမနက်ခင်းအတန်လွင့်စီစဉ်မှာပြန်လည်ထုတ်လွှင့်ပေးကြတာဖြစ်ပါတယ်။တိုင်းလေးလိုင်းစီစဉ်တွေကိုအပတ်စဉ်အင်္ဂါနဲ့စနေညတိုင်းမှာတင်ဆက်ပေးနေကြဖြစ်ပါတယ်ရှင
်။ဒီလိုမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်ဒီမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 7ဂျိုးလူကနေပြတာတဲ့မနေ့30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွင်းဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
VOA ကနေခုလိုထုတ်လွှင့်နေတဲ့အစီအစဉ်တွေကို VOA ရဲ့ internet ဆာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းထုတ်လွှင့်နေတဲ့အချိန်နဲ့တပြိုင်နက်တည်းမှာဖတ်ယူနိုင်နားဆင်နိုင်ပါရှင့် VOA ကနေတင်ပြနေတဲ့အချိန်အစီအစဉ်တွေကိုဆက်ပြီးထုတ်လွှင့်ပေးနေပါတယ်အခုတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းအကြီးချုပ်ကိုကိုစိုးရင်းနိုင်ငံတင်ပြပေးပါမယ်ရှင
် G7 စမ်းမှုထိပ်သီးခုနှစ်နိုင်ငံစီဥပွဲကထုတ်ပြန်တဲ့ကြေညာချက်မှာအရင်ကမလုပ်ဘူးတဲ့လောက်ရတစ်ခုအနေနဲ့အရေးကြီးတဲ့ကိစ္စရတစ်ခုအတွက်အမေရိကန်ပြည်ထောင်စုကိုချဉ်းလက်ထားခဲ့ပါတယ်။နောက်ဆုံးထုတ်ပြန်တဲ့ကြေညာချက်အရအမေရိကန်ပြည်ထောင်စုကလွဲလို့ဥရုယာသီပြောင်းလဲမှုရှော့ချရေးအတွက်ဝိုင်းဝန်းလှုပ်ဆောင်ကြဖို့သဘောတူခဲ့ကြတာဖြစ်ပါတယ်။ဥရုယာသီပြောင်းလဲမှုဆိုင်ရာကိစ္စရနဲ့ပဲရစ်သဘောတူညီချက်တို့ကိုအမေရိကန်ပြည်ထောင်စုကပြန်လည်တုံ့တက်နေတဲ့ကာလဖြစ်တာကြောင့်အများသဘောတူဆုံးဖြတ်ချက်ထဲမှာပါနိုင်တဲ့အနေအထားမရှိဘူးလို့ G7 ညီလာခံကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒီတင်ရတဲ့ဖွဲ့ကမန်ချက်စတာမြို့အသေးကဘုံခွဲတိုက်ခိုက်မှုနဲ့ဆိုင်တဲ့စုံစမ်းစစ်ဆေးမှုမှာတိုးတက်မှုတွေရှိလာတဲ့အတွက်အကြမ်းဖက်မှုအနေနဲ့သတိပေးနှိုးဆော်ချက်ကိုအမြင့်ဆုံးအဆင့်ကနေစနေနေ့မှာတဆင့်လျှော့ချတတ်မှတ်လိုက်ကြောင်းဝန်ကြီးချုပ်ထရီဇာမေကပြောကြားလိုက်ပါတယ်။တင်းလာနေကမန်ချက်စတာအကစားရုံမှာအသေးကဘုံခွဲတိုက်ခိုက်မှုဖြစ်သွားခဲ့ပြီးတဲ့နောက်မှာအကြမ်းဖက်မှုအန်ဒီရဲ့သတိပေးချက်ကိုတိုးမြင့်တတ်မှတ်ခဲ့တာဖြစ်ပါတယ်။အခုချိန်ထိဖမ်းဆီးထိန်းသိမ်းထားသူ12ဦးရှိသွားပြီလို့ဆိုပါတယ်။မဘာသာလို့ခေါ်တဲ့အမျိုးဘာသာသာသနာဆန့်ကျင်ရေးအဖွဲ့ဝင်တန်ဃာတော်တွေတီလာရှင်နေနဲ့ဒီဖွဲ့ကိုထောက်ခံသူတချို့ဟာမနေ့စနေနေ့ကအင်းစင်မြို့နယ်အတွင်းမှာရှိတဲ့အောင်ဆန်းတော်ရတပ်ဦးကျောင်းတိုင်းမှာစီဝေပွဲကျင်းပခဲ့ကြတာမှာတက်ရောက်သူပေါင်းထောင်နဲ့ချီရှိခဲ့တယ်လို့ဆိုပါတယ်လူမျိုးရေးဘာသာရေးတက်မှမှုတွေဖြစ်ပေါ်အောင်လုံဆော်ပြောဆိုတယ်လို့ဆွတ်ဆွဲခံနေရတဲ့မဘာသာအဖွဲ့ဟာတန်ဃာအဖွဲ့စီအခြေခံစည်းမျဉ်းလှုပ်ထုံးလုပ်နည်းတွေနဲ့ကန့်ညီခြင်းမရှိကြောင်းဆုံးဖြတ်ချက်ချထားပြီးဖြစ်တဲ့အတွက်မဘာသာအဖွဲ့ဟာတရားမဝင်အဖွဲ့စီဖြစ်ကြောင်းဖြစ်တာကြောင့်ဇူလိုင်လ15ရက်နေ့မတိုင်ခင်ဒီအဖွဲ့ကိုဖျက်သိမ်းပေးဖို့မဟာနာနိုင်ငံတော်တန်ခါမဟာနာကအဖွဲ့ချုပ်ကမေလ23ရက်ရက်စွဲနဲ့ကြီးညာချက်ထုတ်ပြန်ပြီးနောက်မှာဒီစည်းအဝေးကျင်းပလာပါမဘာသာအဖွဲ့ကိုတရားမဝင်အဖွဲ့အစည်းဖြစ်မဟာနာကကြီးညာထားပေမဲ့သူတို့အဖွဲ့ကိုဖျက်သိမ်းပေးမှာမဟုတ်ဘူးလို့ဝါရီမဘာသာဆရာတော်တပားရဲ့ပြောကြားချက်ကိုကိုကာဘီ AB သတင်းမှာဖော်ပြထားပါတယ်အမေရိကန်လေကြောင်း AA ပိုင်းလေယာဉ်နဲ့လိုက်ပါလာတဲ့ခီးတဲ့တူဟာဂျာတာဘရီနီကမြောက်ကိုရီးယားနိုင်ငံပြည်နယ်ရှာလော့ဒေါက်ကလပ်စ်နိုင်ငံတကာလေဆိပ်မှာလေရင်ပြန်တက်ဖို့ပြင်ဆင်နေခြင်းမှာပဲလေရင်မဲကိုကိုက်ဖို့ကြိုးစားခဲ့ပြီးလေမောကနေခွန်ချထွက်ပြေးခဲ့တဲ့အတွက်သူ့ကိုဖမ်းဆီးထိန်းသိမ်းထားပါတယ်။သူဟာမြန်မာနိုင်ငံကခရင်လူမျိုးတူဖြစ်ပြီးက ကိုထုံးလုံးစင်လို့သိရပါတယ
်။သတင်းကြီးချုပ်ကိုကိုစောင်းရင်းလိုင်းကကြီးညာပေးခဲ့တာပါ။ဒီမိနစ်အတွက်စီစဉ်ထုတ်လွှင့်မှုကတော့ဒေါက်ကင်မျိုးသက်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဂျိုနာကမင်းဖြစ်ပါတယ်။ကျွန်မအီတန်စမရှင်။ View American တန်ညာညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလည်းနားဆင်နိုင်ပါတယ်။ဒေါက်တာရှင်ပါကောင်းတော်နေ့တင်ဖြစ်ပါစေရှင်။
This program has come to you from the Voice of America, Washington.